Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ2024ခုနှစ်မတ်လ10ရက်အင်္ဂါနေ့မနေ့6နာရီကနေ9နာရီရှိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ရေဒီယိုနဲ့ဆိုရင် Light to Meter 3049နဲ့ Light Lamp Meter 190ပြင် VOA ရဲ့ YouTube နဲ့ Facebook စောင့်နေတာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်သားပါ
ဂါဇာမှာအစ္စရေးကိုတိုက်ခိုက်မှုတွေဆက်ရှိနေချိန်မှာပဲပါလက်စတိုင်းမှာရမဒန်ဥပုသ်ကစတင်ပါပြီဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတိုးရုံးချုပ်မှာအဖွဲ့ဝင်တဲ့ဆွီဒင်နိုင်ငံအလံကိုလွှတ်တင်လိုက်ပါတယ်2019နိုင်ငံသားဖြစ်ခွင့်ဥပဒေအစ်ကိုအကောင့်ထဲပေါ်တဲ့နေရာမှာလိုက်နာရမယ့်စီကံတွေကိုအိန္ဒိယအစိုးရကကြေညာလိုက်ပါတယ
်အဲ့ဒီလိုထိုက်တန်းရောက်သတင်းတွေပြင်မြောက်ဒီကတိုက်ပွဲရှမ်းနဲ့ရခိုင်ဆွေးနွေးပွဲမှာတရုတ်ရဲ့အခမ်းအနားစတဲ့ပြည်တွင်းရေးရာတွေကိုကြားရမှာဖြစ်သလိုအာဖဂန်ကသတင်းသမားတို့အကြောင်းရုရှားကနိုင်ငံရဲ့အချင်းသူတွေကိုထောက်ခံပေးနေမှုနဲ့အိန္ဒိယကလေထုကြီးညမ်းမှုနိုင်ငံတကာသတင်းဆောင်ပါတွေကိုပါကြည့်ရှုနားဆင်ကြရပါမယ်အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းနဲ့တက်တဲ့အောင်သတင်းတော်တွေကိုရှုစားနားဆင်ကြရမှာပါအခုတော့ထိတ်တဲ့အောင်သတင်းတွေကိုကိုသားညူကတင်ပြပေးပါအောင်မယ်
ပါလက်စတိုင်းသားတွေရဲ့ရမဒန်မွတ်စလင်ဥပုသ်လစတင်လိုက်တဲ့တနင်္လာနေ့မှာပဲအစ္စရေးဘက်ကဂါဇာဒေသတွေကိုပြစ်ခတ်တိုက်ခိုက်မှုတွေဆက်လုပ်နေလို့ဆိုပါတယ်ရမဒန်ဥပုသ်လမတိုင်မင်ကတည်းကအစ္စရေးနဲ့ဟာမတ်စုကြားမှာပြစ်ခတ်ရက်စဲရေးအတွက်အီဂျစ်အမေရိကန်နဲ့ကတ်တာနိုင်ငံတို့ကနေပြီးတော့သတင်းပတ်နဲ့ချီပြီးတော့ညှိနှိုင်းဆောင်ရွက်ပေးနေချိန်မှာပဲအကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်ပေါ်နေတာပါဟာမတ်စုကဖမ်းထားတဲ့ဒဇဂန်တွေနဲ့အစ္စရေးလက်ထဲကဒီပါလက်စတိုင်းအချင်းသားတွေပြန်လွတ်ပြေးရေးကိုလည်းဆွေးနွေးမှုတွေရှိနေပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့ကနေဟာမတ်စ်ပြည်နိုင်မှုတွေပြီးခဲ့တဲ့အပတ်ကထွက်ခွာသွားတဲ့ချိန်မှာပဲဒီသတင်းပတ်ထဲအပြစ်ခတ်ရဆဲရေးပြန်လည်ဆွေးနွေးကြမယ်လို့ပြောသွားခဲ့ပါတယ်။မွတ်စလင်တွေရဲ့ဥပုလာရာသီမှာဂါဇာဒေသအတွင်းလူသားချင်းစာနာမှုအကူအညီတွေအများပေးပို့နိုင်ဖို့နဲ့ဟာမတ်စ်လက်ထက်ကဒဇဂန်တွေလုံခြုံဘေးကင်းစွာနဲ့လွတ်ပြေးနိုင်အောင်လို့အပြစ်ခတ်ရဆဲဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကနယူးယောက်မြို့ကနေပြီးတော့ထားလောင်တောင်းဆိုပါတယ်။အစ္စရေးစစ်တပ်ကနေပြီးတော့ဒီခန်းယူနစ်စ်နဲ့ဂါဇာတောင်ပိုင်းကတခြားနေရာတွေအပြင်ဂါဇာအလယ်ပိုင်းကိုလည်းလေကြောင်းကနေရောမြေပြင်ကပါထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ပြောထားပါတယ်။ဂါဇာဒေသကျောင်းဝိုင်းယူကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအစ္စရေးတို့ရဲ့တိုက်ခိုက်မှုကြောင့်လူ68ဦးထက်မနည်းသေဆုံးခဲ့ရတယ်လို့တနင်္လာနေ့မှာပြောဆိုပါတယ်။ယူကရိန်းတပ်ဖွဲ့ရဲ့ပင်လယ်နက်တွင်တိုက်ခိုက်မှုကြောင့်မလို့ရုရှားစစ်သည်မော်အတော်များများဆုံးရှုံးခဲ့ရပြီးတဲ့နောက်ရုရှားရဲ့ဗိုလ်ချုပ်ကြီးကိုယာရီကနေပြီးတော့ဖယ်ရှားလိုက်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ရုရှားဆိုရကမှတ်ချက်ပေးဖို့တနင်္လာနေ့မှာညှင်းဆန်ပါတယ်။ရေဒတ်ဗိုလ်ချုပ်ကြီးနီကိုလိုင်ယာဗန်ဒော့ဖ်နေရာမှာမြောက်ပိုင်းရေဒတ်သင်္ဘောအုပ်စုရဲ့ Northern Fleet တပ်မှူး Alexander Moiseff နဲ့အစားထိုးလိုက်တဲ့အကြောင်းရုရှားဆိုရကိုလိုလားတဲ့ Expansion သတင်းစာအပါဝင်သတင်းဌာနအတော်များများမှဖော်ပြပါရတယ်။ပုံမှန်အဖြစ်ခုလိုမျိုးယာရီအပြောင်းလဲတွေကိုသမ္မတအမိန့်နဲ့ထုတ်ပြန်လေးရှိပါတယ်။လျှို့ဝဲလို့ရေးထားတဲ့အမိန့်စာတွေရှိပေမဲ့မှတ်ချက်ပေးလို့မဖြစ်ပါဘူးဒီအမိန့်စာတွေကအများပြည်သူနဲ့မသက်ဆိုင်ပါဘူးလို့ရုရှားဆိုရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောပါတယ်အသက်62နှစ်အရွယ်ယပ်နမ်နော့ကိုရေဒါဗိုလ်ချုပ်ကြီးဖြစ်တဲ့2019ခုနှစ်မှာခန့်ခဲ့တာပါဒီသတင်းသာမှန်မယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ကရုရှားအကသာတပ်ဖွဲ့အကြီးအကဲဖြစ်တဲ့ဆာဂီဆာရော့ဖ်စကင်းကိုဖယ်ရှားလိုက်ပြီးတဲ့နောက်ရုရှားစစ်ဘက်ထိတ်တန့်အရာရှိတွေကြားအကြီးမားဆုံးယာလူအပြောင်းလဲတစ်ခုဖြစ်လာမှာပါ2022ခုနှစ်ဖေဖော်ဝါရီလမှာပရိခါရီစတင်ခဲ့တဲ့နောက်ရုရှားသင်္ဘောနှစ်ဒါဇင်ကျော်ကိုတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့ယူကရိန်းတပ်ဖွဲ့တွေကပြောပါတယ်။အဲ့ဒီထဲမှာတော့ပြီးခဲ့တဲ့တစ်ပတ်ကနှိမ့်ယုတ်ခဲ့တဲ့ကင်းထက်သင်္ဘောဒဇင်လည်းပေါ်ပါပါတယ်ခင်ဗျာ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတုံးရုံချုပ်မှာတော့ဆွီဒင်နိုင်ငံအလံကိုတင်းလာနေကပထမဆုံးလွင့်ထူလိုက်ပါတယ်။32နိုင်ငံနိုင်ငံမြောက်နေတုံးအဖွဲ့ဝင်လည်းဖြစ်တဲ့ဆွီဒင်ကိုကျူဆိုတဲ့အနေနဲ့ခုလိုမျိုးလွင့်ထူတာပါ။ဆွေဒင်ဝန်ကြီးချုပ် of Christian Chong နဲ့ NATO တွင်းမှုချုပ် Jens Stoltenberg တို့ဖူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း NATO ဖွဲ့ဟာပို့ပြီးတော့စီလုံးပြီးတော့ခိုင်မာအားကောင်းလာတယ်လို့ပြောပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းဒေသအတွင်းလူညုံရေးဟာခုချိန်လောက်ဆိုးရိမ်စရာမရှိခဲ့ပဲရုရှားဟာ Euro Atlantic ဒေသလူညုံရေးကိုဆက်ပြီးတော့ချင်းချောက်နေတယ်လို့ဆွေဒင်ဝန်ကြီးချုပ် Christian Chong ကပြောပါတယ်။ဒါကြောင့်လည်းပဲနှစ်ဦးနှစ်ဖက်လူညုံရေးအတွက် NATO ကာကွယ်ရေးမဟာမိတ်နိုင်ငံအဖြစ်လျှောက်ထားခဲ့တာလို့လည်းဆွေဒင်ဝန်ကြီးချုပ်ကပြောပါတယ်။2022ခုနှစ်မှာယူကရိန်းကိုရုရှားတို့ကြီးကြော်တိုက်ခိုက်ခဲ့တာကြောင့်ဆေးရဂျာနီနိုင်ငံအဖြစ်ယက်တည်ခဲ့ကြတဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတို့လည်းနေတိုးအဖွဲ့ဝင်ဖို့အကြောင်းဖြစ်လာတာပါယူကရိန်းကိုစတင်ပြီးတော့ကြီးကြော်လိုက်တဲ့အချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ရည်မှန်းချက်ကစန့်ကျင်ဘက်ရလဒ်တွေဖြစ်သွားစေတယ်လို့နေတိုးအတွင်းမှူးချုပ်စတိုလန်ဘတ်ကပြောဆိုသွားပါတယ်ခင်ဗျာ
ဗီယိုအမေ
ကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တိုင်းရဲ့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်လွှင့်နေပါတယ်တရင်တစ်ပတ်ကြာကျင်းပတဲ့တရုတ်အမျိုးသားကွန်ဂရက်ဒီ NPC ရဲ့နှစ်ပတ်လည်ညီလာခံဟာတရင်လာနေပါပဲဆုံးသက်သွားပြီဖြစ်ပါတယ်။အနာရကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ရှီကျင်းဖင်ရဲ့နိုင်ငံအတွက်မျှော်မှန်းချက်ရှစ်လုံငန်းစဉ်တွေကိုတညီတညွတ်ထဲထောက်ခံရင်းနဲ့ညီလာခံကိုရန်နာလိုက်ကြတာပါ။တရုတ်နိုင်ငံရဲ့လက်ညှိုးထောင်ခေါင်းငိမ့်လွှတ်တော် Organic Law of the State Council လို့ခေါ်တဲ့ဖွဲ့စည်းပုံပါနိုင်ငံတော်ကောင်စီလှုပ်ထုံးလုံနည်းနဲ့လုပ်ပိုင်ခွင့်ပြင်ဆင်ဖြာတန်းခဲ့တာအပါအဝင်ကွန်မြူနစ်ပါတီရဲ့ဘူဦးဆောင်ကော်မတီခေါင်းဆောင်ရှီချင်းပင်ရဲ့ခေါင်းဆောင်မှုအခမ်းကဏ္ဍကိုကာကွယ်ပေးသွားမယ်ဆိုတဲ့အချက်ကိုပါအတည်ပြုပေးခဲ့ကြပါတယ်။ညီလာခံအစည်းအဝေးကိုအသေးစားစီမံထားတာကိုကြည့်ရင်တော့တရုတ်နိုင်ငံရေးမှာသမရရှိရဲ့အာဏာပိုးပြီးတော့ခိုင်မြဲအောင်ပြင်ဆင်ထားတာကိုတွေ့မြင်နိုင်တယ်လို့ AP သတင်းမှာရေးပါတယ်။တရုတ်နီတရုတ်ဟန်နဲ့အညီခေတ်မီတိုးတက်တဲ့နိုင်ငံတော်တည်ဆောက်တဲ့နေရာမှာခေါင်းဆောင်ရှီရဲ့ဆိုရှယ်လစ်အတွေးခေါ်ရင်းနဲ့အညီနိုင်ငံတော်တစ်ကိုတည်ဆောက်သွားမယ်အကြောင်းလွှတ်တော်ဥက္ကဋ္ဌကညီလာခံအပိတ်မိကွန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့အင်အားပြင်းကလေးနဲ့ဆူနာမီရေလှမ်းကြီးတွေကြောင့်ဖူကူရှိမားဓာတ်ပေါင်းဖို့အကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့73နှစ်မြောက်နှစ်ပတ်လည်နေ့ကိုတနင်္လာနေ့မှာကျင်းပသွားခဲ့ကြပါတယ်။အောက်မှုဘွယ်ခန်းနာမှာတယောက်လာသူတွေအားလုံး10မိနစ်ငြိမ်သက်ခဲ့ကြပါတယ်။ဖူကူရှိမားဒေသအတော်များများမှာလည်းနေထိုင်လုပ်ကိုင်လို့မရသေးတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းကိုဆက်လက်ပံ့ပိုးသွားမယ်လို့တယောက်လာတဲ့အစိုးရရာရှိတွေကကြေညာပြောဆိုပါတယ်။ဝန်ကြီးချုပ်ဖူမီယိုကာရှိတာကအလုပ်ကိုင်တဲ့လူနေမှုဘဝအဆင်ပြေအောင်ဆက်လက်ဆောင်ရွက်သွားမယ်လို့ဒီအောက်မှုဘွယ်ခန်းနာမှာပြောပါတယ်။ဒီသကောင်ဒီလုံချုံဘေးကင်းစွာနေရပြန်နိုင်ရေးအတွက်လဲဆောင်ရနေတဲ့အကြောင်းပြောပါရစေ။2011ခုနှစ်မတ်လ17ရက်နေ့ကဂျပန်နိုင်ငံရှေ့မြောက်ကမ်းရိုးတန်းမှာပြင်းအားဆင့်6ရှိတဲ့ငလင်းလှုပ်ပြီးဆူနာမီရေလိုင်းကြီးတွေကြောင့်မလို့လူပေါင်း2000လောက်တော့ဆုံးရှုံးခဲ့ရပါတယ်။ဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းဖိုကြီးကိုလည်းအမြင့်ပေ50ကျော်တဲ့ပင်လယ်လှိုင်းလုံးကြီးတွေဝင်တိုက်ခဲ့ရမှာဓာတ်ပေါင်းဖိုအေးပြီးတဲ့စနစ်တွေပျက်စီးခဲ့တာကြောင့်ဓာတ်ပေါင်းဖို6ခုအရေးပျော်ကြပြီးတော့အနီးပတ်ဝန်းကျင်ကိုတိုက်ရောက်ကြီးတွေစိတ်ထက်သွားခဲ့ပါတယ်။အဲ့ဒီမတော်မဆမှုကြောင့်အိုးရင်ဆုံးခွာခဲ့ရတဲ့လူပေါင်း36,000ကျော်ရှိပြီးတော့ဒီကနေ့အထိအိမ်ပြန်နိုင်တဲ့လူက2,000ကျော်အထိရှိနေပါသေးတယ်ခင်ဗျာ။အိန္ဒိယဥက္ကဋ္ဌနရင်ဒရာမိုဒီဆွေရက2019နိုင်ငံသားဖြစ်ခွင့်ဥပဒေသစ်ကိုအကောင့်ထဲဖော်တဲ့နေရာမှာလိုက်နာရမယ့်စီကံတွေကိုကြေညာလိုက်ပါတယ်။ဒါကြောင့်ဟိန္ဒူအမျိုးသားဝါဒီဖြစ်တဲ့ဥက္ကဋ္ဌမိုဒီကတတိယကြိမ်ပြန်လည်ရွေးကောက်ဖို့သတင်းပတ်လူမှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေရဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒီအိန္ဒိယကို2014ဒသမ31ရက်နေ့မတိုင်ခင်ထွက်ပြေးဝင်ရောက်လာကြတဲ့ Hindu Parsi Sikh Jain Christian နဲ့ဗုဒ္ဓဘာသာဝင်တွေကိုတော့နိုင်ငံသားအဖြစ်နဲ့ရှောက်ထားခွင့်ပေးထားပါတယ်။မွတ်စလင်တိုင်းပြည်တွေဖြစ်တဲ့အဲဒီသုံးနိုင်ငံကထွက်ပြေးလာတဲ့ Islam ဘာသာဝင်တွေကိုတော့ဒီဥပဒေမှာအကျုံးဝင်မှာပါဘူး။2019ခုနှစ်မှာနိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းကိုလွှတ်တော်အတည်ပြုခဲ့ကြပြီးမြို့တော် New Delhi ပါဝင်နိုင်ငံအနှံ့ပြားမှာလူတွေတည်ဆုံးခဲ့ရတဲ့အထိဖြစ်တဲ့ဆနပြဝဲတွေကြီးကျယ်ပေါ်ပေါက်တာကြောင့်မလို့မော်ဒီအစိုးရအနေနဲ့ဥပဒေကိုအကောင့်ထဲမဖော်ဘဲနဲ့ဆိုင်းငံ့ထားခဲ့ရတာဖြစ်ပါတယ်။အိန္ဒိယဆွေကလူနည်းစုမွတ်စလင်တွေကိုဒီဥပဒေနဲ့ခွဲခြားဖိနှိပ်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။
မနက်ခင်းနောက်ဆုံးအသတင်းတွေကိုကိုသားညူကကြေညာပေးကြတာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်။ကင်းပြည်နယ်မြောက်ရီမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNLA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးလေကြောင်းမတိုက်ခိုက်တာတွေလည်းရှိနေပါတယ်။တိုက်ပွဲနဲ့နီးရရွာတွေကလူတွေထောင်နဲ့ချီထွက်ပြေးနေရပြီးနေဆက်တောင်ရင်မြစ်ဘေးကစစ်ဘေးရှောင်နေရကိုခုံးလုံးလာသူတွေတိုးလာနေပါတယ်။ဒီသတင်းကို VOA သတင်းတော်မအေးမှကသတင်းပေးပို့ထားပါတယ်။
ပြင်းပင်းနဲ့မြောက်ရီမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ပြင်းမျိုးသားလွမြောက်ရေးတပ် KNL PDF ပူးပေါင်းတပ်တွေကြားနှစ်ဖက်တိုက်ပွဲတွေကမတ်လ9ရက်နေ့ကနေစတင်ခဲ့ပြီးမတ်လ17ရက်နေ့ညအထိတိုက်ပွဲတွေဆက်ဖြစ်နေတာပါမတ်လ17ရက်နေ့ညကတော့ဖလူဘက်ကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်မတ်လ17ရက်နေ့မနက်ပိုင်းကစပြီးတောင်ရင်မြစ်တလျှောက်ကစစ်ဘေးရှောင်စခန်းရှိတဲ့နေရာကိုကလေးစငယ်တွေအမျိုးသမီးတွေစစ်ဘေးရှောင်တွေရောက်ရှိလာကြတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအခုညီပေးနေသူတို့ကပြောပြပါတယ်
။အေးပင်ကကြီးတော်တိုက်ပွဲအခြေအနေကြောင့်ပေါ့နော်နောက်ဆက်တဲ့အခြေအနေနဲ့ဒီမြောက်ပြည်ဒီခရိုင်ထဲမှာရှိတဲ့ဒီနေဆက်ဒေသရွာတွေရွာတွေကနေပြီးတော့အခုစစ်ရှောင်လာကြတယ်ပေါ့နော်ဒီနေ့အဲဆိုလို့ရှိရင်ဒီဘက်တောင်ရင်ကန္နဖူနာကိုအိမ်တော်စုအာကျွန်တော်တို့130လောက်ရှိနေလူကြီးရောအရင်400ပတ်ဝန်းကျင်လောက်ပေါ့တောင်ရင်မြေကန်ဘက်ကိုဒီနေ့ပဲထပ်ချောင်းလာကြတာရှိတယ်ပေါ့နော်
စိတ်ပွဲတွေကြောင့် စစ်ဘေးရှောင်သူ3000ကျော်လောက်ရှိပြီးနီးစပ်ရာနေရာတွေမှာခိုးလုံနေကြရတယ်လို့လည်းဆိုပါတယ်။အဲ
့ဒီဘက်မှာတော်တော်ဆိုးတယ်။နောက်ဒီပြည်တိုက်ပွဲလည်းဖြစ်နေတယ်။နောက်ပြီးတော့နေရင်လည်းဟိုဒီပုံကျဲတာတွေလည်းရှိတယ်။အဲ့ဒါချွတ်သွားတဲ့ဆိုတော့တော်တော်လေးကိုပျက်စီးနေနေတယ်ပေါ့နော်။ကျွန်တော်သိလာတော့အထူးစစ်တွေကလည်းအပြန်အလှန်ရှိနေတယ်။နောက်စစ်အင်ကလည်းဟိုဘက်ဒီဘက်ဖြစ်တော့တိုက်ပွဲတွေကဆက်ရှိနေတော့ပဲဘူးချင်တော့အခုရပိုင်တွေဖြစ်တဲ့သင်္ကန်းကြီးနောက်ဟောဘက်ကတိုက်ပွဲတွေချင်းတော့လည်းအဲ့ဒီဘက်ဆိုတာကထောင်နဲ့ချင်းဆိုတော့ဆစ်ဆောင်တာလည်းရှိနေမှာ
။PNP နဲ့မြောက်ရီမြို့တောင်ဘက်မှာရှိတဲ့စစ်ကောင်စီတက်ဆွဲထားတဲ့ဘလူးစခန်းကိုတော့ပြည်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကမတ်လ17ရက်နေ့ညနေပိုင်းမှာတိုက်ခိုက်သိမ်းပိုက်လိုက်တယ်ဆိုပြီးသတင်းရပြီးမဲ့အတီးပြုတ်နိုင်ဖို့အတွက်ဆက်တွယ်လို့မရသေးပါဘူး။ဒီရက်ပိုင်းမှာပဲခမရ395တပ်ရင်းနဲ့သင်္ကန်းညီနောင်ရဲစခန်းကိုပူးပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ရှင်
။ဒါကတော့ VOE သတင်းတော်မှအေးမှာကမြောက်ဂရီဘက်ကအချင်းတွေကိုပြော့ပြသွားကြတာပါ။အခုတော့တရုတ်ရဲ့အခမ်းကဏ္ဍကိုလည်းတင်ပြချင်ပါတယ်။သူ့ရဲ့အခမ်းကဏ္ဍကပြည်သက်တွေကြမှာလည်းအများအားအငင်းပွားနေရတဲ့အနေအထားဖြစ်ပါတယ်။တရုတ်မြန်မာအကျိုးစီးပွားကိုချိန်ချောက်နေတာဟာအာဏာသိမ်းစစ်ကောင်စီသာဖြစ်ပြီးနှစ်နိုင်ငံအကျိုးစီးပွားကာကွယ်တဲ့ပြည်သူအစိုးရဖြစ်လာရေးတရုတ်အနေနဲ့ပံ့ပိုးကူညီဖို့ NUG အစိုးရကတိုက်တွန်းလိုက်ပါတယ်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်ကြားတရုတ်ပါဝင်ကူညီဆိတ်ဆက်နေတဲ့ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးNUG တပ်ရပြောရေးဆိုခွင့်ရှိသူနဲ့မိုင်းအင်ဂျင်နီယာကအခုလိုဆက်တွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံကူမင်းမှာမက်လအစောပိုင်းကလုပ်ခဲ့တဲ့မြောက်ပိုင်းမဟာမိတ်ညီနောင်၃ဖွဲ့နဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောကြားတဲ့အထက်မှာတရုတ်မြန်မာနှစ်နိုင်ငံအကျိုးစီးပွားတွေအကာအကွယ်ပေးဖို့ဆိုတာရည်ရွယ်ကြောင်းပြည်ခဲ့တဲ့သတင်းပတ်ကအတန်ဖိုင်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုပြောသွားတာပါ
။တရုတ်မြန်မာနိုင်ငံလုံးနဲ့သက်ဆိုင်တဲ့အကျိုးစီးပွားများကိုမြမအစိုးရအနေနဲ့အလေးထားကာကွယ်မှုများဆောင်ရွက်နေပါတယ်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပ
ါရှမ်းမြောက်တရုတ်မြန်မာနယ်စပ်ပဋိပက္ခမှာတရုတ်ကသူ့ရဲ့အကျိုးစီးပွားအတွက်ထဲထဲဝင်ဝင်ပါဝင်ပတ်သက်နေတယ်ညီနောင်မဟာမိတ်သုံးဘွဲ့အပေါ်မှာဆိုရင်လေတရုတ်ဩဇာလွှမ်းမိုးမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေတာပါတဖက်မှာလည်းတရုတ်ကစစ်ကောင်စီနဲ့အနီးကပ်ဆက်ဆံရေးရှိနေတာတွေ့ရပါတယ်တရုတ်အနေနဲ့သူ့နိုင်ငံအကျိုးစီးပွားအတွက်လှုပ်ဆောင်တယ်ဆိုပေမဲ့စစ်ကောင်စီရှိနေသူတွေနှစ်နိုင်ငံလုံးရဲ့အကျိုးစီးပွားရေရှည်တည်တံ့ဖို့မရှိကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရသမရယုံပြောခွင့်ရဦးကျော်စောက VOA ကိုခုလိုပြောပါတယ
်တရုတ်ပြည်သူသမရနိုင်ငံရဲ့အကျိုးစီးပွားဒါကျွန်တော်ဒေသတွေလုံခြုံရေးတည်ငြိမ်ရေးအတွက်ပေါ်တော့ဒီဥပဒေအကျိုးစီးပွားရေးအတွက်ကအဲ့ဒါကိုချိန်ချောက်နေတာအကြံဖက်စစ်ကောင်စီဖြစ်တယ်။ဒါကြောင့်အဲ့ဒီတရုတ်နိုင်ငံရဲ့အကျိုးစီးပွားကိုတော့ရင်းနှီးမြှုပ်နှံမှုကာကွယ်ဖို့အတွက်ကအကောင်းဆုံးကဘာလဲဆိုတော့စစ်အာဏာရှင်စနစ်အမြင့်ပြုတ်ပြီးတော့ကျွန်တော်ရဲ့ဒီပြည်သူလူထုကနေပြီးတော့ဒီအာဏာစစ်ဟောအကြံဖက်စစ်ကောင်စီကိုအမြင့်ပြုတ်ပြီးတော့ဒီမတည်ငြိမ်မှုတွေဖန်တီးနေတဲ့အဖွဲ့အစည်းကိုဖယ်ရှားစနစ်ပြောင်းတဲ့ဟာဒီသာကျွန်တော်ရဲ့ဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အကျိုးစီးပွားတွေမှာဒေတာအကျိုးစီးပွားဒေတာလုံခြုံရေးတည်ငြိမ်ရေးတို့ပါအထောက်အကူပြုနိုင်မယ်ဆိုတော့ကျွန်တော်ဒီဇိုင်းမှာပြောသလိုဇက်တိုက်ပြီးဇက်လဲကျွန်တော်ရဲ့အားလုံးကပြောနေဖို့လိုပါလိမ့်မယ်အဲ့လိုတရုတ်နိုင်ငံကလည်းအဲ့လိုနားလည်ပြီးတော့ပြည်သူလူရဲ့ကျွန်တော်နေရတဲ့ဒီဟာအကြမ်းဖက်မှုတန်တွေခံရတာအဆုံးသတ်ဖို့အတွက်ကိုတရုတ်နိုင်ငံကလည်းမြန်မာပြည်သူ့စံတရရဲ့ညီမျှတဲ့လုပ်ငန်းစဉ်တွေလုပ်ကင်လာပါလို့ဒါကြောင့်လည်းကျွန်တော်နေနေတော့ဒီဇိုင်းမမအဲ့ဒါ message ပေးနေတယ်
။အဲ့ညမှာဒီအခုနောက်ဆုံးသူတို့စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကြားတရုတ်ကကြောင်းဝင်ပြီးတော့သူတို့ဆွေးနွေးတဲ့ရလဒ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီကတုံ့ပြန်တာပေါ့နော်။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာနေမည်ပိုင်နဲ့တစိုးတစီးမှမော်နော်သူတို့ဆုံချုံမှုမရှိစေရဘူးပေါ့လေမရှိဘူးပေါ့နောက်ပြီးတော့အတူတဖြင့်ဒီဆွေးနွေးပွဲမှာလည်းဒီနှစ်နိုင်ငံကုံသွေးရေးကိစ္စတွေလည်းပါတယ်နောက်ငင်းချမ်းရေးဒီအပြစ်ခက်ရစဲရေးကိစ္စတွေလည်းဒီပေါ့နော်သူတို့ပါဝင်တယ်ဆိုတာမျိုးတော့ဒီစစ်ကောင်စီရဲ့ပြောခွင့်ရဘုကျုပ်စော်မင်းထွန်းပြောသားတာရှိပါတယ်ဥကျော်စော်ဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဒါတရုတ်ပြည်သူသမ္မတနိုင်ငံလည်းဒီကြော်ထားပြီးသားကျွန်တော်မြန်မာနိုင်ငံအချုပ်အခြာအာဏာကိုသူတို့လေးစားတယ်အချုပ်အခြာအာဏာဆိုတာဒီစစ်ကောင်စီပိုင်တော်မဟုတ်ပါဘူးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာမြန်မာပြည်သူ့သာပိုင်တော်ဒါကြောင့်အချုပ်အခြာအာဏာ ပိုင်တဲ့ပြည်သူတွေရဲ့သဘောတူညီချက်နဲ့အားလုံးဖြစ်ဖို့အတွက်အရေးကြီးပါတယ်။ရှမ်းမြောက်မှာဆိုရင်နေရာတော်တော်အများစုကစစ်အာဏာစစ်အကြမ်းဖက်စစ်ကောင်စီရဲ့အောက်ကနေလွတ်မြောက်သွားတယ်။ဒါကကျွန်တော်မှကျွန်တော်နိုင်ငံရဲ့အချုပ်အခြာအာဏာဆက်လက်ပြင်းနေတာဒီတော်လှန်ရေးအင်အားစုတွေအကုန်လုံးညီနောင်သုံးပါလေအထည်တွေပြောထားတော့ပြီးပြည်တော်စုမြန်မာနိုင်ငံဖက်ဒရယ်ဒီမိုကရေစီတိုင်းပြည်ကျွန်တော်ရဲ့ပြည်တော်စုတစ်ခုတည်းမှာဆက်လက်ပြီးတော့ဟိုဒီဖက်ဒရယ်ဒီမိုကရေစီစနစ်ကိုပေါ်ဆောင်သွားပြီးနေထိုင်သွားမယ်ဆိုတော့ပြောကြပြီးတော့ဒီတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိုးဖောက်နေတာအကြမ်းဖက်စစ်တပ်ကဖြစ်တယ်မြန်မာအကြမ်းဖက်စစ်တပ်ကပြည်သူလူထုရဲ့ဇေယျနေပြီးတော့အာဏာတို့ယူပြီးပို့စူးစမ်းပြီးတော့ပြည်သူတို့အကြမ်းဖက်နေတာဟာသူတို့သာအချုပ်အခြာအာဏာချိုးဖောက်နေတာအဲဒီတော့ကျွန်တော်တို့မှာအချုပ်အခြာအာဏာကပြည်သူလက်ထက်မှာပြန်လည်ရဖို့အတွက်ကျွန်တော်တွေတက်ပွင့်နေကြတာဖြစ်ပါတယ
်ဒါအပြင်တရုတ်ဂျာဝင်ဆက်ဆက်ဆွေးနွေးမှုတွေဟာຫນွေဦးတော်လှန်ရေးကိုထိခိုက်မှုမရှိဘူးလို့လည်းဆိုပါတယ်ညီနောင်မဟာမိတ်သုံးဘွဲ့နဲ့ຫນွေဦးတော်လှန်ရေးအင်အားစုတွေကြားမှာယုံကြည်မှုတွေခိုင်ခိုင်မာမာတည်ရှိနေတယ်လို့စီရေးအရာလည်းအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းဦးကျော်စောကပြောကြားခဲ့ပါတယ်ရှင
်။အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့ပြည်တွင်းသတင်းဆောင်ပါတွေပြီးမှနိုင်ငံတကာသတင်းဆောင်ပါတွေကိုအလှည့်ပေးကြပါတယ်။အရင်ဆုံးအာဖဂန်နစ္စတန်ကဘဝတွေကိုစပြီးကြည့်ကြအောင်ပါနာဒီယာမိုမန်ကအာဖဂန်နစ္စတန်ကသတင်းတောက်ဥပဒေကြောင်းသူတူဖြစ်ပါတယ်ဒါပေမဲ့တာလီဘန်တို့အာဏာရလာပြီးတဲ့နောက်မှာတော့သူ့ရဲ့ကိုရောပျော်မှန်းချက်အိမ်မက်တွေကိုပါဆွတ်လွတ်ခဲ့ရပါတယ်မူစကာဆာဖီရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြပါဦးမယ်
ဆလမုနာဒရနိုလီဒွန်ကို
နာနီယာမိုမန်ကပြည်ရင်းရုပ်သံဌာနအနီကတ်မှာအစည်းအဝေးတင်ဆက်သူဖြစ်သူလို့ဂျလာလာဘတ်မှာရှိတဲ့နန်ကာဟာတက္ကသိုလ်မှာဥပဒေဘာသာရပ်ကိုသင်ယူနေသူဖြစ်ခဲ့ပေမဲ့အခုတော့အလုံးစုံရှုံသွားပါပြီအာဖဂန်မှာတာလီဘန်တို့အာဏာရပြီးနောက်ပိုင်းအမျိုးသမီးတွေကိုအခြေခံပညာအဆင့်ကိုကျော်လွန်ပြီးပညာသင်ကြားခွင့်မပေးတော့ပါဘူးသတင်းသမားဟောင်းနာဒီယာမိုမန်ကအခုလိုပြောပါတယ
်ကလရှီတာလီဘန်ဒါဂလာ
တာလီဘန်တွေတက်လာတော့ကျမပညာဆက်သင်ခွင့်မရတော့ပါဘူးသတင်းသမားလည်းလုံးလုံးမရတော့ပါဘူးကျမကရှင်းနေဖြစ်ချင်းခဲ့တာပါတာလီဘန်တွေအာဏာပညာတော့ကျမအကြောင်းပြအောင်ဆက်တက်လို့မရတော့ပါဘူ
းသတင်းသမားတဦးအမျိုးသမီးတဦးအနေနဲ့သူမရဲ့လုံခြုံရေးကိုစိုးရိမ်ခဲ့ရတာပါနာဒီယာမိုမန်က
အစာပိုင်းမှာတော့အခက်အခဲတွေရှိခဲ့ပါတယ်နှစ်ကြိမ်ပြင်မထားခံခဲ့ရပါတယ်ကျမကိုတပ်ပစ်ဖို့စူးစမ်းခဲ့ကြပေမဲ့မအောင်မြင်ခဲ့တာပါကျမရဲ့လုပ်ဖို့ဂိုင်ဖက်တွေအသက်ခံရပါတယ
်မီဒီယာအလုံးနဲ့ရှင့်နေဖြစ်ရေးစီမံချက်နောက်နိုင်ငံရင်းကိုစွန့်ခွာခဲ့ရတဲ့အသက်20အရွယ်မိုမန်ဟာအခုတော့ပါကစ္စတန်နိုင်ငံဖက်ရှဝါမှာနေထိုင်နေပါတယ်သူမတယောက်တည်းဒီလိုကြုံရတာတော့မဟုတ်ပါဘူးတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းထောင်နဲ့ချီတဲ့သတင်းသမားတွေအလုပ်ပြုတ်ကြပါတယ်အမျိုးသမီးသတင်းသမား80ရာခိုင်နှုန်းကျော်ဟာအလုတ်ကိုစွန့်လွတ်ရတယ်လို့နေစီမထသတင်းသမားများအဖွဲ့ကဖော်ပြပါတယ်။မီဒီယာရေးရာကျွမ်းကျင်သူအဲလီဆာလီးစ်မွန်နော့စ်ကအခုလိုပြောပါတယ်
။ In countries
လူမြင်ကွင်းကိုထွက်ကြတဲ့အမျိုးသမီးတွေကိုပြစ်မှတ်ထားကြတဲ့သူတို့ရဲ့အခွင့်အရေးတွေကိုချင်းချောက်ခံရတဲ့လူမှုအတိုင်းအဝန်းရှိတဲ့အာဖဂန်နစ္စတန်၊အီရန်လိုနိုင်ငံတွေကမီဒီယာကဏ္ဍမှာပါဝင်ဆောင်ရွက်ဖို့အခြေအနေမပေးတာကိုတွေ့ရပါတယ်။ဒါကြောင့်လဲဒီအသံတွေလင်ဟင်းနေတာပါ။အ
ာနီကတ်စ်ရုပ်သံမှာတော့မွန်မန်ကမျက်မှောက်ရေးရာနဲ့ဖြောပြေးရေးသတင်းတွေတင်ဆက်ခဲ့ပါတယ်။အမျိုးသမီးရေးရာတွေကိုအလေးပေးတဲ့အစီအစဉ်တွေကိုသူမကအားသာပါတယ်။ဒါပေမဲ့လည်းသတင်းတင်ဆက်ဖို့မဖြစ်နိုင်တော့ဘူးလို့သူမကပြောပါတယ်။
ပြည်ရင်းမှာဆက်ရှိနေကြတဲ့သတင်းသမားတွေလည်းပြဿနာပေါင်းစုံရင်ဆိုင်နေရပါတယ်။သူတို့အပေါ်တားမြစ်ကန့်သတ်ချက်တွေကလည်းနေ့စဉ်အပတ်စဉ်လစဉ်လတိုင်းချမှတ်နေတာပါ။အသက်ရှူချောင်မှုအတွေ့နိုင်ငံတွင်းကနေမဖြစ်မနေထွက်ပြေးကြရမှာပါ
။လုံခြုံတဲ့နေရာရှာဖို့မူမန်းနဲ့အကိုဖြစ်သူတို့အာဖဂန်နစ္စတန်ကနေထွက်ခွာခဲ့တာပါ။ဒါပေမဲ့ပါကစ္စတန်ဘက်ကနိုင်ငံတွင်းအထောက်ထားမဲ့ဒါမှမဟုတ်လေဗီဇာရက်လွန်နေထိုင်တဲ့အာဖဂန်တွေကိုအတင်းအကျပ်နေရာရင်းကိုပြန်ပို့နေပါတယ်။မိုမန်ကတော့နေထိုင်ခွင့်ဗီဇာရှိပေမဲ့ရှေ့ရေးကမရင်မရာဖြစ်နေတယ်လို့ပြောပါတယ
်
စီအီချမ်းလိုတဲ့အတွက်ပါကစ္စတန်ကိုလာခဲ့တာပါအနည်းဆုံးတော့ကျမရင်ဆိုင်နေရတဲ့နေစဉ်ရက်ဆက်ချင်းချောင်းမှုတွေဖိစီးမှုတွေကနေအဝေးကိုထွက်လာတာပါဒါပေမဲ့လည်းဒီမှာလည်းအေးအေးဆေးဆေးမရှိပါဘူး
Kolosia near the Shalure, Lumu Manga Piovare, Songan Dai Pina Tinja Nipe, Abga Mute Mirri, Bobi Topo Piosun Nime, Ninjas one Nitai Nime near the Kugu, Shabu Lure, Lule Piovare.
Abka Nestanga, a mute media boarding, my thing it had Timpia Dogarawa. A hulo, Indiago Matami, Russia Yego such money. နိုင်ငံရဲ့အကျဉ်းသားတွေထဲမှာအမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးခက်ခဲခက်ခဲရင်ဆိုင်ကြရပါတယ်။ဒါကြောင့်လေရုရှားနိုင်ငံတွင်အချင်းချခံထားတဲ့အမျိုးသမီးနိုင်ငံရဲ့အချင်းသူတွေကိုအားပေးစာရေးသားတဲ့လှုပ်ရှားမှုတစ်ခုအမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာပြပရောက်ရုရှားတွေကစုဝေးလှုပ်ဆောင်ခဲ့ကြပါတယ်။ဒီကြောင့်လော့စ်အန်ဂျလိစ်မြို့ကနေစတိဗာရဂိုနာပေးပို့တဲ့တရင်က
စုပေါင်းဖန်တီးမှုပူစီရယောကိုစတင်တည်ထောင်ခဲ့တဲ့သူဖြစ်ပါတယ်ရုရှားမှာသမ္မတပူတင်နဲ့အော်သိုဒော့ခ်အသင်းတော်တို့ကြားဆက်ဆက်ရေးနှီးကပ်တာဘာသာရေးရာဖိနှိပ်မှုတွေရှိနေတာကိုစတင်တဲ့2012ခုနှစ်ဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံခဲ့ရပြီးတော့16လထောင်ကျခဲ့တဲ့သူပါအချင်းချခံရတဲ့အချိန်မှာလဲထောင်တွင်းစိုးဝါးလာတဲ့အခြေအနေတွေကိုစတင်ပြီးအစာငတ်ခံဆန္ဒပြခဲ့ပါတယ်အမျိုးသမီးနိုင်ငံရေးအချင်းသူတွေဟာအာဏာပိုင်တွေရဲ့အမျိုးသမီးမုန်းတီးလှုပ်ဆော်မှုတွေကိုရင်ဆိုင်ကြရတယ်လို့သူက VOA ကိုပြောပါတယ်
Обычная ненависть российской пропаганды.
နိုင်ငံရေးတိုက်ခန့်တွေကိုမုန်းတီးအောင်အစိုးရရဲ့ဝါဒဖြန့်မှုတွေနဲ့အမျိုးသမီးတွေအပေါ်မုန်းတီးမှုကနှစ်ဆဖြစ်သွားပါတယ်။ကျမတို့ဆိုရင်မကောင်းတဲ့မိခင်တွေအဖြစ်အရှက်ရအောင်လို့ပုံဖော်ခံရပါတယ်။ဒါကအာဏာရှင်တွေလုပ်လို့ရှိတဲ့နှီးပါ။တားသမီးတွေနဲ့ခွဲပြီးအချင်းချခံရတာကကျမတို့အဖြစ်မဟုတ်ဘဲနဲ့ကျမတို့ကပဲကိုယ်ကလေးတွေကိုမပြုစုမပြိုးထောင်ပဲထောင်ထဲမှာလာနေတယ်လို့မျိုးအရှက်ရအောင်လုပ်တာပါ။
ဒီလိုရုရှားအချင်းထောင်တွေထဲမှာအချင်းကြနေတဲ့နိုင်ငံရဲ့အချင်းသူတွေထံကိုစုပေါင်းစာရေးအားပေးတဲ့အနေနဲ့အမေရိကန်ရောက်ရုရှားရီ Los Angeles မြို့မှာတိတ်မကြခင်ကစုဝေးခဲ့ကြပါတယ်။သူတို့အားပေးစာရေးတဲ့သူတွေထဲမှာတော့ထောင်ထဲ20ချမှတ်ခံထားရတဲ့ကဆန်ညာကာရယ်လီနာလည်းပါပါတယ်။ကာရယ်လီနာကတော့ရုရှားကမိသားစုတွေစီကိုပြန်လည်တဲ့အချိန်ယူကရိန်းကိုအကူအညီပေးနေတဲ့ Brighter အဖွဲ့တစ်ခုကိုငွေအနည်းချင်းလှူဒန်းခဲ့တဲ့အတွက်နိုင်ငံတော်ပုံကံမှုနဲ့ဆွဆွဲခံရပြီးတော့ထောင်ချခံခဲ့ရတာပါ။သူ့အပိစာရေးခဲ့တဲ့မီရှာဆူဗိုရော့ဖ်ကတော့သူ့မိသားစုသားဖြစ်ခဲ့ရင်ဆိုတဲ့စိတ်နဲ့ခံစားပြီးတော့ရေးခဲ့တယ်လို့ပြောပါတယ်
။ Oh, it could have been my daughter who just goes back to
ဒါမျိုးကကျွန်တော်သမီးကြုံရတာလည်းဖြစ်နိုင်တယ်ဗျာ။ငွေရမြင်နဲ့ပြန်လဲထိတွေ့ဖို့မိသားစုတွေနဲ့စုံစည်းဖို့ပြန်သွားတဲ့အချိန် online မှာတခုခုတင်လိုက်တာလောက်နဲ့နေဆက်မှာပဲလူစုကဆွဲခေါ်သွားပြီးထောင်ထဲအပို့ခံရတာမျိုးပါ
။ထောင်ထဲ6နှစ်ခွဲချမှတ်ခံထားတဲ့ Victoria Goncharova ကတော့ယူကရိန်းလက်ရာရင်အဖွဲ့ရဲ့သင်္ကေတတွေကိုလူမှုကွန်ရက်ပေါ်မှာတင်ခဲ့မှုအစိုးရမှုအပါအဝင်ပြစ်မှုတွေနဲ့ဆွဆွဲခံရပြီးပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့သူပါသူ့ရဲ့ဓာတ်ပုံကိုပြရင်ဒီလိုအချင်းသူတွေအကြောင်းကိုတက်ကြွလှုပ်ရှားသူကွန်ညန်ကိုကအခုလိုပြောပါတယ
်အညီအဒီစစ်နာထရီစနဲ့အတ်မီရာ
သူတို့ဟာကဘာကြီးနဲ့အဆက်ဖြတ်ခံထားရပြီးတော့သူတို့ကိုသူတို့လည်းအမားလုံလို့ဥပဒေနဲ့အညီအရေးယူခံရတယ်လို့ထင်သွားကြပါတယ်။ဒါပေမဲ့ဒီစာကိုသူတို့ရရင်တော့တယောက်ယောက်ကသူတို့ဟာအမားလုံတဲ့သူတွေမဟုတ်ဘူး။တကယ်တမ်းရဲရင်သူတွေဖြစ်တယ်ဆိုတာကိုသူတို့ကိုပြောမှာပါ။လူတွေကသူတို့ကိုပြစ်ပယ်မထားဘူးဆိုတာကိုလည်းအဲ့ဒီခါကျရင်သူတို့သိသွားမှာပါ။ရုရှားအာဏာပိုင်တွေအနေနဲ့သူတို့ကိုကဘာကြီးနဲ့အဆက်ဖြတ်ထားလို့မရပါဘူး။
သူတို့အပိစာရေးပို့တဲ့အမျိုးသမီးနိုင်ငံရေးအချင်းသူဦးရေဟာအရင်က63ယောက်ရှိတာကအခုဆိုရင်တော့86ယောက်ထိတိုးလာတယ်လို့လည်းကိုငင်းကိုကပြောပါရယ်။ဒါဟာဖြင့်ရုရှားစုရရဲ့နှိမ်နင်းမှုတွေကြောင့်ပြီးခဲ့တဲ့တစ်လထဲမှာတင်တိုးလာတဲ့အရေးအတွက်ဖြစ်ပါရဲ့ရှင်
။ပြည်ပရောက်ရုရှားတွေရဲ့လှုပ်ရှားမှုပြီးတဲ့နောက်အိန္ဒိယကိုသွားကြအောင်ပါ။အိန္ဒိယရဲ့မြို့တော်နယူးဒေလီမှာလေထုညင်ညမ်းမှုအလွန်ဆိုးဝါးနေတာကြောင့်မြုပ်ကန်တချို့ကအဲ့ဒီလေတုညဉ့်ညမ်းမှုကနေဖြစ်လာတဲ့ကြမ်းမာရေးအန္တရာယ်ကိုရှောင်နိုင်အောင်ညူဒေလီမြို့ကိုစွန့်ခွာလာနေကြပါတယ်။ဘာကြောင့်ပြောင်းဖို့ဆုံးဖြတ်ခဲ့သလဲဆိုတာနဲ့ပတ်သက်လို့ဂိုအားမှာရောက်နေတဲ့မိသားစုနှစ်စုကိုတွေ့ဆုံမင်းပြန်ပြီး VOA သတင်းတော် Anjana Pasricher သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါမယ်
။ Prashant Kalaraha လွန်ခဲ့တဲ့9နှစ်ကဒေလီမြို့ကနေအိန္ဒိယနိုင်ငံနောက်ဖက်ကန်ယူရန်ကဂိုအာမြို့ကိုပြောင်းလာခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်တုန်းက3နှစ်အရွယ်သားရှိသေးတဲ့သူ့ရဲ့သမီးဟာဒေလီမြို့ရဲ့လေထုညဉ့်ညမ်းမှုကြောင့်နေမကောင်းဖြစ်နေခဲ့တာပါ။
Our daughter couldn't breathe in Delhi NCR because she needed a nebulizer every night.
Chenaro ye zami ha Delhi ne anina khyai twe ma nei dong ga atat kaung kaung ma shu nai ba bu. Nya rain aiya win bi so da ne oxygen shu de set ko tat bi ait pho lo de. A ra chaung bae chenaro ma tacha ywe sia ma shi do bae Delhi ga ni thwet pho song pya lai da ba.
ဒေလီပါဝင်မျိုးကြီးတွေမှာနှစ်စဉ်ဆောင်းရသည့်ရောက်တိုင်းအစိတ်တောက်ဖြစ်စေတဲ့မိဂိုးမျိုးတွေနဲ့ဖုံးလွှမ်းနေတာကိုရှင်းလင်းဖို့ဇေစုနဲ့နှစ်ခုကြာကြိုးပမ်းမှုမောင်မြင်ခဲ့တာကြောင့်မျိုးကြီးတွေကိုစွန့်ခွာလာနေသူတွေတိုးလာနေတာပါ။ဆလဲအိုပါဝါနဲ့သူ့ရဲ့ဇနီးတို့ကတော့သူတို့သမီးဟာအမဲလိုလိုချောင်းဆိုးနေတာကြောင့်လွန်ခဲ့တဲ့နှစ်ကပြောင်းလာခဲ့တာဖြစ်တယ်လို့ပြောပါတယ
်။ She got put on her inhaler and also the nebulizer.When that is
ကျွန်တော်သမီးကရေကျက်တဲ့အခါရှူရဲရှူစေးဘူးနဲ့အောက်ဆီဂျင်ရှူတဲ့ဟာကိုတက်လာရတယ်။အဲ့ဒီမှာဒါကလေကြောင်းဖြစ်တာပဲဆိုတော့ကျွန်တော်သိလိုက်တယ်။ကျွန်တော်တို့ဒီကိုခဏလောက်အနာယူအပန်းဖြေမယ်ဆိုပြီးတည်င်းပတ်အနှင်းငယ်လောက်လာခဲ့တာဖြစ်ပြီးအဲ့ဒီအချိန်မှာချောင်းဆိုးရတွေအလုံးပျောက်သွားတယ်။အဲ့ဒီမှာပဲကျွန်တော်တို့ဒေလီကနေပြောင်းမှဖြစ်မယ်ဆိုပြီးဆုံးဖြတ်လိုက်တာပါပဲ
။ဒေလီမြို့ရဲ့လေထုညဉ့်ဉန်းမှုကဆောက်လုပ်ရေးလုပ်ငန်းတွေကားတွေနဲ့တောင်းရမီးရှို့မှုတွေကနေထွက်လာတဲ့မီးခိုးတွေဖုန်တွေကြောင့်ဖြစ်လာကြတာပါ။သောရသည့်ရောက်တိုင်းလေတုညဉ့်ဉန်းမှုကြောင့်နေမကောင်းဖြစ်ပြီးရောက်လာတဲ့လူနာတွေလည်းပုံမှန်ရှိတယ်လို့ဆရာဝန်တွေကပြောပါတယ
် It's a major health issue because obviously now the duration of the pollution has also lengthened in this city
ဒါကြီးမားတဲ့ကျန်းမာရေးပြဿနာတစ်ခုပါဘာကြောင့်လဲဆိုတော့အခုဆိုရင်ဒီမြို့မှာလေတုညဉ့်ဉန်းမှုဖြစ်တဲ့အချိန်ကပိုပြီးတော့ကြာလာတယ်ဆိုတာထင်ရှားပြီးအဲ့လိုလွန်ဆိုးသွားတဲ့လေတုညဉ့်ဉန်းမှုနဲ့အချိန်တော်ကြာထိတွေ့ရတဲ့အတွက်လူတွေရဲ့ကျန်းမာရေးဟာထိခိုက်လာနေပါတယ်
ဒေလီရဲ့လေထုညဉ့်ဉန်းမှုအန္တရာယ်ကနေလွတ်အောင်ဒေလီကနေတခြားမြို့ကိုပြောင်းလာတဲ့သူတွေအနေနဲ့လည်းဒေလီကနေပြောင်းဖို့ဆိုတာလွယ်တာတော့မဟုတ်ပါဘူ
း Biggest challenge is getting used to a different place not knowing what
အကြီးမားဆုံးစိန်ခေါ်မှုကတော့ဘယ်နေရာမှာဘာရှိရဲဆိုတာကိုမသိတဲ့အတွက်နေရာအတော်များများကိုအသားကြောင်အောင်လုပ်ပြီးအစကနေပြန်စားရတာပ
ါ It was difficult leaving friends behind but
မေးစွေတငယ်ချင်းတွေကိုထားပြီးလာခဲ့ရတာခက်ခဲပါတယ်။ဒါပေမဲ့ကံကောင်းတာကတော့အဖေရဲ့အမရဲ့ပါဝင်ကျွန်တော်တို့မိသားစုဝင်အများစုကကျွန်တော်တို့နဲ့အတူပြောင်းလာကြပါတယ်။လူမှုရေးအရာရောရှင်ကျေးမှုအရာရော၊ဂွာမြို့ကနယူးဒေလီနဲ့နည်းနည်းတော့ကွဲတဲ့အတွက်လူမှုရေးအရာရောရှင်ကျေးမှုအရာပါအသားကြောင်ညှိရပါတယ
်။ဒါမဲ့လေဒေလီလောက်ရှုပ်ရှက်မခတ်ပဲအေးအေးဆေးဆေးရှိတာကတော့နေဖို့အတွက်ဆွဲဆောင်နိုင်တယ်လို့ကယ်ရာကပြောပါတယ်။
traffic is not that bad it's green it's open
ကားလမ်းတွေကတိတ်တော့မကျက်ပါဘူးမြို့ကလည်းစိမ့်စိမ့်ဆူဆူနဲ့ပိုးပြီးတော့ကြဲကြဲဝင်းဝင်းရှိတယ်ပြီးတော့အမှန်တိုင်းပြောရရင်ပင်လယ်ကမ်းခြေကလည်းလူတွေကိုစိတ်ချမ်းသာစေပါတယ
် covid-19 ကရောဂါကြောင့်လူတွေဟာအခုခါမှာအိမ်ကနေပါဝင်နေရာစုံကနေအလုပ်လုပ်လို့ရလာနေတာကြောင့် covid-19 ကရောဂါဖြစ်ချိန်ကစပြီးတော့ဒေလီမြို့ကနေဆွန့်ခွာလာတဲ့သူဥယျာဉ်ဟာလည်းတဖြည်းဖြည်းနဲ့တိုးလာနေပါတယ
် when I moved to goa I didn't know anybody else right now
ဘူအမျိုးပြောင်းလာတော့ကျွန်တော်ဒီမှာတယောက်မှမသိပါဘူးအခုနှစ်နှစ်လောက်ကြာလာတဲ့အချိန်မှာတော့ကျွန်တော်တို့လိုပဲဒီကိုပြောင်းလာတဲ့သူ20လောက်ကိုသိလာပါတယ်ကိုဗစ်ကပဲကျွန်တော်တို့ကိုနေတဲ့မြို့ထက်လုတ်တဲ့အလုပ်ကအရေးကြီးတယ်ဆိုတာကိုတင်ပေးခဲ့ပါတယ
်အခုလောလောဆယ်မှာတော့ဒေလီကနေပြောင်းဖို့ခွင့်ရဟာတချို့လူတွေအတွက်ပဲဖြစ်ပါတယ်ဒါမဲ့လည်းအိန္ဒိယဆိုတော့ကလာမယ့်2049ခုနှစ်မှာအိန္ဒိယနိုင်ငံကိုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာဖို့အတွက်ရည်မှန်းထားတာနဲ့အမျှအိန္ဒိယနိုင်ငံရဲ့မျိုးကြီးတွေကိုလေလူညဉ့်ဉန်းမှုတွေမရှိအောင်လုပ်ဖို့ဆိုတာကအိန္ဒိယနိုင်ငံရဲ့အကြီးမားဆုံးစိန်ခေါ်မှုတွေကတခုဖြစ်တယ်ဆိုတာကိုဥတီယာလမ်းကြောင်းတွေကမိမောင်းထိုးပြနေပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်တဲ့င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကတဲ့င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင
် VOA ရုပ်သံကနေအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေကိုအင်တာဗျူးနဲ့စတင်ပါတယ်စစ်ကောင်စီကထုတ်ပြန်ခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေဟာတရားဥပဒေဆိုင်ရာလှုပ်ထုံလုံနည်းတွေနဲ့ညီမညီဒီဥပဒေကြောင့်နိုင်ငံနဲ့ပြည်သူတွေပေါ်သက်ရောက်လာစေမဲ့အကျိုးဆက်တွေနဲ့ပတ်သက်လို့ မျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးဦးသိန်းဦးနဲ့မင်းမြန်ထားတာကိုမညွညွလွင်ကတင်ပြထားပါတယ်
ဥပဒေအမှန်28မြင်းဆောင်2010ဖြင့်ပြတ်ထန်းခဲ့သောပြည်သူစစ်မှုထမ်းဥပဒေသည်2024
ခုနှစ်မှာစစ်ပူပန်မှုများစွာဖြစ်ရပြီးလူငယ်တွေချမ်းမှာလည်းရိုက်ခတ်မှုတွေရှိခဲ့ရတယ်။ပြီးခဲ့တဲ့ February 10ရက်နေ့ကစစ်ကောင်စီထုတ်ပြန်အတည်ပြုခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေဟာဥပဒေလုံထုံးလုံနည်းတွေနဲ့ဘလို့မှကိုက်ညီမှုမရှိတဲ့ဥပဒေဖြစ်တယ်လို့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရရဲ့တရားရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းဦးကအခုလိုထောက်ပြပြောဆိုပါတယ
်။ Okay အဲ့ဒီဥပဒေကိုပြောမယ်ဆိုလို့ရှိရင်တော့အတိအကျတော့အပိုင်း၃ပိုင်းခွဲပြီးတော့ပြောမှရမှာပေါ့နော်။ပထမတစ်ပိုင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေပေါ့။မြောက်လိုင်းဟာအနာသိမ့်လိုက်တယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရလို့ပြောခဲ့တယ်။ဒါပေမဲ့လည်းပဲတကယ်တမ်းအဖြစ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းပဲမညီဘူး။ဟောဒါကြောင့်သူ့ရဲ့အနာသိမ့်ခြင်းဟာအထမမြောက်ဘူး။သူ့ရဲ့အနာသိမ့်ခြင်းဟာကျောင်းနိုင်ငံပုံကံမှုကိုကျူးလွန်တာပဲဖြစ်တယ်။နောက်တစ်ခုကလည်းပဲဒီစစ်မှုထမ်းဥပဒေနဲ့ပတ်သက်တဲ့ဆိုရင်2010နိုဝင်ဘာလ4ရက်နေ့ကတည်းကဥပဒေအမိန့်အမှန်28မြန်ဆောင်2010နဲ့လုပ်တဲ့နေရာမှာအဲပုံမှန်တစ်ခါခွေးမှာပြောထားတာကနိုင်ငံတော်ညဉ့်ညတရားရေးနဲ့ဖွံ့ဖြိုးကောင်စီဥက္ကဋ္ဌကလက်မှတ်ထိုးတဲ့နေ့မှာအနာတီးရမယ်လို့ပြောထားတာအဲ့တော့2010ကလိုလိုက်တဲ့ဥပဒေဒီအခု2024ဆိုတဲ့အတွက်ကြောင့်14နှစ်ကြာသွားပြီဒီဥပဒေကြီးဟာအသက်မသွင်းခဲ့ဘူးဒါကြောင့်ဒီဥပဒေဟာပြန်ပြီးတော့သုံးဖို့သုံးသပ်ရမယ်ဥပဒေဖြစ်နေတယ်ဒီတိုင်းလို့ကိုမရတော့ဆိုတော့နှစ်ကလည်းပဲ7နှစ်တစုတော့ကြာလာခဲ့ပြီအဲ့ဒီအပြင်နိုင်ငံတော်ညဉ့်ညတရားရေးနဲ့ဖွံ့ဖြိုးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုတန်းရွှေဆိုတဲ့နေရာမှာအစားထိုးခဲ့တာလည်းမရှိဘူးအဲ့ဥပဒေရအစမထိုးတဲ့အတွက်ကြောင့်မို့လို့ပထမဆုံးချက်နေရဥပဒေကြောင့်အရာကိုကမယောင်နိုင်သည်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘဲနဲ့အနာသိမ့်ခဲ့တဲ့အတွက်ကြောင့်မို့လို့သူဒီလိုဥပဒေမျိုးကိုထုတ်ပြန်ဖို့အခွင့်အရေးမရှိဘူးအနာမရှိဘူးဒီလိုအနာတီးရမယ့်နေ့ကိုထုတ်ပြန်နိုင်ရတယ်လည်းပဲဥပဒေရမရှိဘူးနောက်တစ်ခုကလည်းပဲဘုကြုံမူကြီးတန်းရွှေနေရာနေနေရာမှာသူနာမည်ကိုအစားထိုးလို့လည်းမရအောင်ဘယ်နေရာမှမလောက်ခဲ့တာမရှိပြီးခဲ့တဲ့ကျွန်တော်တို့ဒီလွှတ်တော်နှစ်ခုစလုံးပေါ့နော်နှစ်ခုစလုံးမှလည်းပဲဒီဥပဒေကိုကျွန်တော်အစားထိုးပြီးတော့ဘယ်သူကအနာတီးရမယ်ဆိုရယ်စကေရက်ကိုအစားထိုးခဲ့တာမရှိဘူးဒါကြောင့်မို့လို့ဒီလိုလုပ်ပိုင်မရှိဘဲနဲ့မင်းအောင်လှိုင်ကသူ့အနာတီးမြေကြီးအတွက်ကျွန်တော်ကမူးရှူရိုးနဲ့ပေါ့နော်အနာတီးမြေကြီးအတွက်ကိုပဲအဓိကထားပြီးတော့လုပ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ဥပဒေကြောင့်အရာလုံးဝမညီဘူးဆိုတာကဒါပထမဆုံးစပြီးတော့တွေ့ရမှာဖြစ်ပါတယ်
ကြာပြင်ပြည်သူစစ်မှုထမ်းဥပဒေဆိုရာဟာပြည်ပရန်ကာကွယ်ရေးအတွက်ဖြစ်ပြီးမြန်မာနိုင်ငံမှာအခုလိုအချိန်ဒီဥပဒေထုတ်ပြန်တာဟာသူတို့အာဏာတည်မြဲရေးအတွက်စစ်ရေးလိုအပ်ချက်အရာလောက်တာသာဖြစ်တယ်လို့လည်းဆိုပါတယ
်စစ်မှုထမ်းဥပဒေရဲ့အဓိကကတော့ပြည်ပရန်ကိုကာကွယ်ရေးအတွက်ပဲလောက်ကြတာဖြစ်ပါတယ်နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိနေတဲ့စစ်ဥပဒေတွေကိုဒီစစ်မှုထမ်းဥပဒေတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ပြည်ပရန်ကာကွယ်ရေးအတွက်ကိုလောက်ကြရတာဖြစ်တယ်ဒါပေမဲ့လည်းပဲအခုဒီစစ်ဥပဒေဟာဘာကြောင့်မို့လို့လိုအပ်တယ်လဲအခုချိန်မှာဘာကြောင့်မို့အာဏာတည်ဖို့လိုအပ်တယ်လဲဆိုတာကိုလုံးဝရှင်းပြခဲ့ခြင်းမရှိဘူးအဲကြောင့်မို့လို့ Grace Time လို့ခေါ်တဲ့သတ်မှတ်တဲ့အချိန်ကာလတစ်ခုကိုပေးဖို့လည်းလိုတယ်လူသူကိုရှင်းပြဖို့လည်းလိုတယ်အဲ့ဒီလိုမရှိတဲ့အတွက်ကြောင့်မို့လို့ဘာကြောင့်မို့လို့ဒါဖြစ်ရင်ဘာကြောင့်မို့လို့ဒီဥပဒေကိုလောက်တာလဲဆိုတာကတော့ရှင်းရှင်းလေးပဲသူတို့ဟာဒီမြောက်နိုင်တဲ့စစ်အုပ်စုဟာအရှုံးကြီးရှုံးနေပြီအဲ့တော့စစ်ရေးလိုအပ်ချက်ရစစ်ရေးလိုအပ်ချက်ဆိုတဲ့နေရာမှာလည်းပဲတိုင်းပြည်ကိုကာကွယ်ရေးအတွက်မဟုတ်ဘဲနဲ့သူတို့ရဲ့အာဏာတည်မြဲရေးအတွက်လိုအပ်ချက်ရလက်တော်လိုအပ်ချက်ရဒီဥပဒေကိုထုတ်ပြန်ပြီးတော့လူတွေကိုအတင်းအားထဲမှာစစ်ထဲကိုတွန်းလိုက်တဲ့ကိစ္စဖြစ်တယ်ဆိုတာတွေ့ရမှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီဥပဒေကိုကျွန်တော်ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီလိုကျွန်တော်လိုအပ်တဲ့ဥပဒေတစ်ခုဖြစ်ဖို့အတွက်ကိုလိုအပ်တဲ့အထောက်အထားတွေအခြေအနေတွေအချိန်ခါတွေလုံးဝမကန့်ညီဘဲနဲ့သူတို့ရဲ့အာဏာတည်မြဲရေးကိုအတွက်ကိုအဓိကထားပြီးလှုပ်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီဥပဒေဟာတကယ်ကိုကျွန်တော်တိုင်းပြည်တွေအကျိုးမရှိတဲ့ဥပဒေဖြစ်ပြီးတော့တနိုင်ငံလုံးကိုစစ်ထဲကိုအတင်းသွင်းတဲ့ဥပဒေဖြစ်တဲ့အတွက်ကြောင့်လူလူအနေနဲ့ဒါကိုလက်ခံလို့မရဘူးဆိုတာကိုတွေ့ရမှာဖြစ်ပါတယ်
ဒီဥပဒေရဲ့အကျိုးဆက်အနေနဲ့လူငယ်တွေရဲ့အနာဂတ်အခမ်းကဏ္ဍပျောက်ကွယ်သွားမှာဖြစ်ပြီးပြည်သူချင်းချင်းပြန်တိုက်ခတ်ရမယ့်ဥပဒေသာဖြစ်သလိုတိုင်းပြည်အတွက်မလိုလားအပ်တဲ့ဥပဒေတရားလည်းဖြစ်တယ်လို့ပြောပါတယ်။
တို့ဒီဥပဒေကိုထုတ်ပြန်လိုက်တဲ့ကြောင့်မို့လို့သူ့ရဲ့အကျိုးဆက်တွေကဘာဖြစ်မလဲဆိုတာကိုကျွန်တော်ပြန်ပြီးတော့ကြည့်မယ်ဆိုရင်အကျိုးဆက်ကတိုင်းပြည်အတွက်လုံးဝမကောင်းတဲ့အကျိုးဆက်ကြီးတစ်ခုရသွားမှာဖြစ်တယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီစစ်ဥပဒေရဲ့ကျွန်တော်တို့ဒီစစ်ဥပဒေရဲ့အဓိကတက်ခဲ့ထားတဲ့အဓိကကျွန်တော်တို့စီယုံဖို့အတွက်လှုပ်ထားတဲ့ဟာတွေကလူငယ်ပိုင်းဖြစ်တယ်လူငယ်လူလက်ပိုင်းဖြစ်တယ်ဒါကြောင့်လူငယ်လူလက်တွေအားလုံးကိုဒီစစ်ဥပဒေရစစ်မှုထမ်းဥပဒေရစစ်ထဲကိုသွင်းလိုက်ခြင်းသွင်းလိုက်ခြင်းအပြင်မြန်မာနိုင်ငံရဲ့ကျွန်တော်အဓိက ကျွန်တော်လူငယ်တွေအခန့်ကဏ္ဍပျောက်ကွယ်သွားမှာဖြစ်တယ်။လူငယ်တွေဟာအခုဆိုလို့ရင်ကို၃နှစ်ကျော်ကျွန်တော်ပညာရေးနဲ့ကင်းကွာနေကြတာဖြစ်တယ်။အဲ့ဒီပြင်စေဦးတွေလှုပ်တဲ့အတွက်ကြောင့်မို့လို့အဓိကအားဖြင့်တော့အိမ်ချက်ချင်းကျွန်တော်ဦးမဲ့တုတ်ပြီးတော့ခုတ်ခိုင်းတဲ့အထိပဲဖြစ်ပါတယ်။အဓိကချက်ကတော့ဒီဥရရဲ့စိုးချိုးကိုကျွန်တော်အပြောနဲ့မဟုတ်ဘဲလက်တွေ့ကဒီဥရရဲ့စိုးချိုးကိုလူတိုင်းလူတိုင်းပြည်သူတိုင်းခံစားနေရတယ်ဆိုတာဖြေထုပြောစရာမလိုတော့အားလုံးသိနေကြတယ်အဲ့ဒါပါတီတလဲဆိုတဲ့ခါကျတော့တိုင်းပြည်ကလုံးဝမငြိမ်သက်ဖြစ်နေကြတယ်။ဒါကြောင့်မလို့ကိုယ့်ရဲ့နေ့စဉ်ဝန်စာတောင်မှကျွန်တော်ခက်ရှာဖွေနေရတဲ့အချိန်မှာအချင်းချင်းတက်ဖို့ဖြတ်ဖို့အတွက်ကိုဒီဥပဒေကိုထုတ်ပြန်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီဥပဒေဟာဒီအနာဂတ်မျိုးဆက်လူငယ်တွေအတွက်ပေါ့နော်ဒါလက်ခံနိုင်စရာအကြောင်းမရှိဘူး။အဲ့ဒီအပြင်တော့သူတို့လည်းပဲကျွန်တော်ဒီလိုလုံးရတဲ့ဟာမလုံတဲ့တဲ့ကိစ္စဖြစ်တယ်မင်းအောင်နိုင်ရဲ့အကျိုးစီးပွားတစ်ခုတည်းအတွက်ပဲလုံနေတာဖြစ်တဲ့အတွက်ကြောင့်မို့လို့အခုတော့အားလုံးသိတဲ့အတိုင်းပဲနိုင်ငံပြင်ပကိုထွက်ခွာတဲ့လူငယ်တွေဟာအများကြီးဖြစ်ခဲ့တာအများကြီးရှိနေဆိုတွေ့ရတာဖြစ်ပါတယ်နောက်လည်းပဲဖြစ်နေအောင်မှာဖြစ်ပါတယ်နောက်ပြီးတော့ဒီရဲ့ပို့ပြီးတော့ဆိုတာကမထွက်ခွာဘဲနဲ့ရှိနေတဲ့သူတွေကိုအတင်းအဓမ္မစစ်တပ်ထဲကိုကျွန်တော်တို့သွတ်သွင်းခံရလိမ့်မယ်အဲ့ဒီခါမှာဆိုလို့ရှိရင်စေဥပဒေရာဆိုလို့ရှိရင်ဒီဥပဒေရဲ့အကျိုးသက်ရောက်မှုကြောင့်မလို့ဘာတွေဖြစ်လာမလဲဆိုလို့ရှိရင်မင်းအောင်နိုင်တို့ဒီစစ်တပ်ဒီလူထုတွေကိုကျွန်တော်တို့လူသားတိုင်းအဖြစ်နဲ့အသုံးပြုမဲ့အနေအထားဖြစ်လာတယ်။အဲဒီလိုပဲကျွန်တော်မိုင်းခွင်းတွေမှာဒီစစ်သားတွေကိုမိုင်းစစ်သားအဖြစ်နဲ့ပေါ့နော်ပေါ်တာဖြစ်နေတောင်မဟုတ်ဘဲနဲ့စစ်သားဖြစ်နေမိုင်းခွင်းတွေကိုဖျက်ခိုင်းမဲ့အနေအထားဖြစ်တယ်။ဒါဟာကျွန်တော်အင်မတန်မှမလို့အလားအတည်းအနေထားယုံတွေကိုဖန်တီးမဲ့ဥပဒေဖြစ်တယ်ဆိုတာတွေ့ရမှာဖြစ်ပါတယ်။ဒါဟာဒီဥပဒေရဲ့ဒီဥပဒေကြောင့်မဖြစ်ပေါ်လာမဲ့ကျွန်တော်အကျိုးဆက်တွေဖြစ်တယ်ဆိုတာတွေ့ရမှာဖြစ်ပါတယ်
။စစ်မှုရန်အဖြစ်သွတ်သွင်းလိုက်တဲ့အခါပြဋ္ဌာန်းထားတဲ့စစ်ဘက်ဆိုင်ရာဥပဒေတွေအရနိုင်ငံရဲ့အခြေခံဥပဒေကိုကင်ဆယ်ပြီးစံတစ်စာချိန်ဆရမှာဖြစ်တဲ့အပြင်အသက်အန္တရာယ်ကိုထိခိုက်စေတဲ့အပြစ်ဒဏ်ပေးတာတွေကိုပါခံရနိုင်တဲ့အခြေအနေတွေထိပြည်သူတွေရင်ဆိုင်ရနိုင်တာဖြစ်တယ်လို့လည်းသုံးသပ်ပြောဆိုပါတယ်
။တပ်မတော်ဥပဒေနဲ့တပ်မတော်ညီဥပဒေဆိုပြီးတော့နှစ်ခုရှိပါတပ်မတော်ညီဥပဒေအခန်းနှစ်မှာပုံမှန်ခုနှစ်မှာလည်းပဲဒါစစ်မှုထမ်းတဲ့အခါမှာကျွန်တော်တို့ကျွန်တော်ကျန်းသက်စာချိန်ဆိုရမယ်လို့ပြောထားပြီးတော့ဒီကျန်းသက်စာချိန်ဆိုတဲ့အခါမှာကြောက်စရာကောင်းတာကဒီစပြီးတော့ကျန်းသက်စာချိန်ဆိုတဲ့ကိုကြီးဖွဲ့စည်းပုံအခြေခံဥပဒေကိုအသက်ပေးပြီးကာကွယ်ရမယ်ဆိုတာပြောထားတယ်ဒါကြောင့်မို့လို့အခုရှိနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကျွန်တော်တို့ဖြတ်စီပြီးသားပေါ့အဲဒီမဲ့မင်းအောင်နိုင်တို့ကိုယ်တိုင်ကဒါကိုရှိတယ်လို့သတ်မှတ်ထားတဲ့အတွက်ကြောင့်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ်ဆိုတဲ့ဟာနဲ့ကိုကတိုင်းပြည်ရဲ့ရန်သူဖြစ်အောင်လုပ်လိုက်တဲ့ဥပဒေဖြစ်တယ်။တော့ဒီစီမုန်ရဲ့ဥပဒေတွေကိုအကျုံးဝင်သွားပြီဆိုတာနဲ့ automatic ကျော်တိုင်းပြည်ကိုတိုင်းပြည်ရဲ့ရန်သူဖြစ်သွားပြီဆိုတာတွေ့ရမှာဖြစ်ပါတယ်။နောက်တစ်ခုကတော့ဒီစီမုန်ရဲ့ဥပဒေမှာဆိုလို့ရှိရင်သူ့အထက်အရာရှိကခိုင်းတဲ့ဟာကိုမလွှဲမသွေလုပ်ရမယ်ဆိုတာပါပြီးသားအမိန့်ကိုနာခံရမယ်ဆိုတာပါပြီးသားဖြစ်တယ်။ဒါကြောင့်မို့လို့ပြီးတော့ခိုင်းတဲ့နေရာကိုပို့တဲ့နေရာကိုသွားပါမယ်ဆိုတာအဲ့လိုသွားတဲ့နေရာမှာခိုင်းတဲ့အလုပ်ကိုလုပ်ပါမယ်ဆိုတာကိုလည်းအသက်ဆုံးပြီးလုပ်ပါမယ်ဆိုတာပြောထားတယ်ခိုင်းတဲ့နေရာကိုသွားပါမယ်ဆိုတော့လည်းအသက်ဆုံးပြီးတော့သွားပါမယ်ဆိုတော့ပြောထားတာဖြစ်တယ်။ဒါကြောင့်မို့လို့ဒီစစ်ဦးတွေဟာအင်တာမကြောက်စရာကောင်းတယ်။စစ်ဦးတွေကိုစုဆောင်းရင်းခံရရတာတဲ့တပြိုင်နက်တည်းမှာကျန်းသက်စာချင်းဆိုခိုင်းပြတဲ့ခါကျတော့စစ်ထဲကိုသူတို့ကြိုက်တဲ့နေရာကိုသူတို့ခိုင်းတဲ့တိုင်လုံးအောင်ဖြစ်ပါတယ်။အဲတော့ခိုင်းတဲ့တိုင်မလုပ်ဘူးဆိုလို့ရှိရင်ကျွန်တော်တမ်းပြီးစစ်မှုထမ်းခြင်းမှာဖြစ်ကျွန်တော်တခါတဲ့ရှေ့တယ်မှာလေအဲ့ညံမှာလေကျွန်တော်ပြစ်တတ်နိုင်တဲ့အခွင့်အရေးလည်းရှိနေတာဖြစ်ပါတယ်။ဒါကြောင့်မို့လို့လူတို့ဟာအင်တာမပဲကျွန်တော်ကြောက်စရာကောင်းတဲ့ကျွန်တော်တို့ဒီစစ်မှုထမ်းဥပဒေအောက်မှာပေါ့တကယ်ကိုကျွန်တော်အကြောက်တရားနဲ့ပေါ့နော်ကျွန်တော်ဟိုသူတို့ကိုကျွန်တော်တက်ခွင့်တေခွင့်ပေးထားတဲ့အောက်မှာအလုပ်လုပ်ရတာဖြစ်နေတာဆိုတာတွေ့ရမှာဖြစ်ပါတယ်အဲကြောင့်မို့ဒါတွေကိုကျွန်တော်ကြောက်နေလို့မရဘူးတယောက်တည်းကြောက်နေလို့လည်းမရဘူးတစုတစ်ဖွဲ့လည်းကြောက်လို့လည်းမရဘူးကြောက်နေုံနဲ့ဒါကြီးကပြီးသွားမှာမဟုတ်ဒါဖြစ်မလို့ရမလဲဆိုတော့အားလုံးစုပေါင်းပြီးတော်လာမှုလို့လေအဲ့ဒါမဟုတ်ဘူးဆိုတော့ကျွန်တော်ဒါထောင်ဝ59နှစ်တက်မတော်ဥပဒေအရရော1959ခုနှစ်တက်မတော်နေဦးတွေပုံမှန်နှစ်အခန်းခွန်အရရောကျန်းသက်စာချိန်ဆပြီးတာနဲ့ပြင်နေတဲ့ကျွန်တော်တို့သူတို့ခိုင်းတာကိုအသက်ဆုံးပြီးလောက်ရနိုင်မယ်ပြောချင်တာခိုင်းတာကိုအသက်ဆုံးပြီးမလုပ်ဘူးဆိုရင်သူတို့မှဒါနဲ့ပတ်သက်ပြီးတော့အပြစ်ပေးအေးအေးပိုင်ခွင့်ရှိတာလေရှိတယ်တန်းပြစ်စစ်မှုထမ်းချိန်မှာမလုပ်ဘူးဆိုလို့ရှိရင်တခါလေပြစ်တတ်ပိုင်ခွင့်ရှိတယ်အဲ့ဒါဟာကျွန်တော်အကြောက်တရားနဲ့လူတို့ကိုတော့အသေးသေးကိုမောင်းတင်နေတဲ့ကိစ္စဖြစ်တယ်မောင်းပို့နေတဲ့ကိစ္စဖြစ်တယ်အဲ့ဒါကတယောက်တည်းကြောက်လို့မရဘူးတစုလည်းကြောက်လို့မရဘူးအားလုံးကဒီအမှန်တရားကြီးကိုလက်တင်ခံပြီးတဲ့အခါကျတော့အားလုံးဝိုင်းဝန်းပြီးတော့တော်လှန်မှသာလေဒီကိစ္စကအောင်မြင်မှာဖြစ်တယ်ဒီကြောက်တရားအောင်မြင်မှာဖြစ်တယ်ဆိုတာကိုတော့အဓိကထားပြီးတော့ပြောချင်ပါတယ်
ဒီဥပဒေပြဋ္ဌာန်းလိုက်တဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ရောတိုင်းရင်းသားအဖွဲ့အစည်းတွေကပါလက်မခံနိုင်တာကြောင့် NUG အနေနဲ့ကတော့ပြည်သူနဲ့လက်တွဲပြီးအကြမ်းဖက်စစ်အုပ်ချုပ်မှုအ мян ဆုံးအဆုံးသတ်ရေးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ
်ဒီနေ့မှကျွန်တော်ပြောဖို့တစ်ခုရှိတာ NUG နဲ့ဒီစစ်မှုထမ်းဥတွေကိုမကြိုက်တာမဟုတ်ပါဘူးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအားလုံးကလည်းပဲဒီဥတွေကိုစစ်မှုထမ်းဥတွေကိုလုံးဝလက်မခံဘူးဒါကြောင့်မို့လို့ NUG အပါဝင်ကျွန်တော်တို့ဒီအကြမ်းဖက်စစ်အုပ်စုကိုတိုက်ခိုက်နေတဲ့ကျွန်တော်တော်လှန်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါဝင်ကျွန်တော် PDF တွေပေါ့နော်အပါဝင်အားလုံးဟာတင်းကြီးတင်းကျော်ထဲနဲ့ဝိုင်းဝန်းပြီးတော့ဒီမြန်အကြမ်းဖက်စစ်အုပ်စုကိုတိုက်ထုတ်ဖို့လိုလိမ့်မယ်နော်လိုအပ်တယ်ဆိုတော့ကျွန်တော်တို့တွေးရပါတယ်ဒါကြောင့်မို့လို့ဒါဟာဘလို့နီးနဲ့လူထုတရားလုံးပါဝင်တဲ့တော်လှန်ရေးတရားကိုဆင်နွှဲမလဲအခုလဲလူထုပါဝင်ပြီးသားဖြစ်တယ်ဒါပေမဲ့လည်းအပိသက်တိုက်ပွဲကိုဘလို့ဆင်နွှဲမလဲဆိုတာကို NUG ကနေပြီးတော့ဒီဟာကြကြကျွန်တော်ဆုံးဖြတ်နိုင်ဖို့နော်လှုပ်ဆောင်နိုင်ဖို့အတွက်ကိုကျွန်တော်အစီအဝေးတွေလုပ်နေတာဖြစ်တယ်ဒါကြောင့်မို့လို့လူထုအားလုံးပါဝင်တဲ့ပြူဟာကိုကျွန်တော်တို့ဆွေးနွေးမှာကောင်းတဲ့ဖော်သွားမှာဖြစ်ပါတယ်အဲ့ဒီနေရာမှာဆိုလို့ရှိရင် NUG ကလိုအပ်တဲ့ကျွန်တော် resource တွေကိုကျွန်တော်အတက်နိုင်ဆုံးထုတ်ယူပြီးတော့တုံ့ဆွဲမယ်လူထုရဲ့ဒါတနိုင်ငံလုံးရဲ့အတိုင်းအတာနဲ့လူငယ်တွေကိုကျွန်တော်တို့ဒုက္ခမရောက်အောင်လို့ကျွန်တော်တို့ဥစားပေးပြီးဆောင်ရွက်မယ်အဲ့ဒီအပြင်လူငယ်တွေမကပါဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကိုနဲ့လူငယ်တွေပုံမှန်အခြေခံပြီးတော့ပါဝင်လာမယ်မိသားစုတွေရဲ့အရေးတွေအဲ့ဒါတွေကိုလည်းပဲကျွန်တော်စဉ်းစားသုံးသပ်ပါတယ်အဲ့တော့တနိုင်ငံလုံးကတကယ်ကိုဒုက္ခကြောက်ရောက်တဲ့ကာလတော်တယ်ဖြစ်တဲ့အတွက်ကြောင့်မလို့ NUG တခုတည်းနဲ့မကဘဲနိုင်ငံတကာရဲ့ကျွန်တော်တို့အခုအညီနဲ့ပေါ့နော်ဒီသူအားလုံးနိုင်ငံသားတွေတခွက်ရောက်တဲ့နိုင်ငံသားတွေအားလုံးကိုဘယ်လိုအကူအညီပေးရမလဲဆိုတဲ့ဟာတွေကအဓိကအချက်ဖြစ်ပါတယ်အဲ့တော့နောက်ဆုံးခြုံပြီးတော့ပြောမယ်ဆိုရင် NUG ရဲ့ကျွန်တော်တို့မဟာဗျူဟာကတော့အကျန်းဖက်မင်းအောင်လှိုင်းစေအုပ်စုကိုအ мян ဆုံးနည်းနဲ့အဆုံးသတ်ရေးဟိုကျွန်တော်ဖက်ပေါင်းစုံကနေစူးစမ်းဆောင်ရွက်သွားမယ်နိုင်ငံရေးနီးတွေကျွန်တော်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေစီးရီးနီးတွေတော့စီးရီးပူးပေါင်းဆောင်ရွက်မှုတွေအဲ့ဒီအပြင်လူထုကိုထောက်ကူပြုတဲ့ကိစ္စရပ်တွေကိုအကုန်လုံးကျွန်တော်ဖက်ပေါင်းစုံကနေပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုကျွန်တော်ဆွေးနွေးချက်ချပြီးတော့အဲ့ဒါကိုစတင်ပြီးတော့အကောင့်ထဲဖောင်းနေတယ်ဆိုတာကိုပြောချင်ပါတယ
်အခုဆိုရင်မြန်မာစစ်ကောင်စီကပြဋ္ဌာန်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်ပြည်တွင်းကလူငယ်အများစုပါဝင်တဲ့မြန်မာပြည်သားတွေပြည်ပနိုင်ငံတွေကိုနီးလန်းပေါင်းစုံနဲ့ထွက်ခွာနေကြတာတနိုင်ငံလုံးအတိုင်းအတာနဲ့ထောင်ပေါင်းချီရှိနေပြီလို့လဲထိုင်းနိုင်ငံအခြေဆိုင်လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောဆိုကြပါတယ်ရှင
်အန်ယူဂျီတရားရေးဝန်ကြီးဦးသိန်းဦးရဲ့အမည်ဖြစ်ပါတယ်အခုတော့စီးပွားရေးပဲလက်ရအောင်ပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာနိုင်ငံစီးပွားရေးခိုင်မာအားကောင်းလာတဲ့အချက်ကိုလေးထားပြောဆိုခဲ့ပြီးစီးပွားရေးလုပ်ငန်းကြီးတွေကိုအခွန်တိုးဖို့လည်းတိုက်တွန်းသွားပါတယ်။မြန်မာအမေရိကန်စီးပွားရေးလုပ်ငန်းရှင်တူကတော့လောက်ခလာစားတိုးမြင့်မှုအပါဝင်လုပ်ငန်းမှာအထွေထွေကုန်ကျစရိတ်တွေတိုးလာတာကြောင့်အကျိုးအမြတ်လျော့လာတယ်လို့ VOE ကပြောပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သိထားရတင်ပြထားပါတယ်။
American Tamra Joe Biden ကမတ်လ9ရက်နေ့လွှတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာသူတာဝန်ယူနေတဲ့ကာလအတွင်းစီးပွားရေးကဏ္ဍတုတ်တန်မှုတွေကိုအလေးထားပြောဆိုခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေကိုအခွန်တိုးကောက်ဖို့ပြောဆိုပြီးစေဝါပစ္စည်းတွေကုန်ကျစရိတ်တက်တာရင်းနဲ့အိမ်ဝယ်ယူရေးပို့ပြီးတော့တက်နိုင်လာဖို့တို့ကိုလည်းတိုက်တွန်းပြောဆိုပါတယ်။လွန်ခဲ့တဲ့3နှစ်ကကြာဆင်းနေတဲ့စီးပွားရေးကိုဆက်ခံခဲ့ရကြောင်းအခုချိန်မှာတော့အမေရိကန်စီးပွားရေးကကဘာကအားကျရတဲ့စီးပွားရေးလို့လဲအမေရိကန်သမ္မတဘိုက်ဒန်ကပြောပါတယ်
My policies have attracted 600
ရဲ့မူဝါဒတွေကြောင့်အမေရိကန်မှာအလို့အကင်ပေါင်းတောင်းချီဖန်တီးပေးနိုင်ခဲ့ပြီးတန့်စင်စွန့်အင်ခင်မြေကုန်ထုတ်လုပ်ရေးကဏ္ဍတွေမှာပုဂ္ဂလိကရင်းနှီးမြှုပ်နှံမှုဒေါ်လာ650ဘီလီယံဆွဲဆောင်နိုင်ခဲ့ကြောင်းပါတီကြီးညံလုံးထောက်ခံတဲ့အခြေခံအဆောက်အုံဆိုင်ရာဥပဒေအရလူမှုအတိုင်းဝိုင်းတွေအတွင်းစီမံကိန်းသစ်ပေါင်း 4,600 ကျင်းညာနိုင်ခဲ့တယ်လို့သမ္မတဘိုက်ဒန်ကနိုင်ငံတော်အခြေပြမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ရာဖြစ်ပါတယ်အမေရိကန်စီးပွားရေးဟာမျှော်မှန်းထားတာချက်အကောင့်ခဲ့ပြီးဖေဖော်ဝါရီလအတွင်းအလို့အကိုင်း 2,500 ဖန်တီးပေးနိုင်ခဲ့ကြောင်းတစ်ချိန်တည်းမှာပဲအဲ့ဒီကာလအတွင်းအလို့လက်မဲ့နှုန်းက 3.2 ရာခိုင်နှုန်းကနေ 3.6 ရာခိုင်နှုန်းထိမြင့်တက်ခဲ့တယ်လို့အမေရိကန်လုံသားရေးရာစီးရင်ဌာနကဖော်ပြပါတယ်အလို့အကိုင်း 2,000 ထပ်ပြီးဖန်တီးပေးနိုင်မယ်လို့ခန့်မှန်းထားတဲ့ writer ကခောက်ယူတဲ့စီးပွားရေးစစ်တမ်းထက်အခုအလို့အကိုင်းဖန်တီးမှုကပိုပြီးတော့ကောင်းမွန်နေတာဖြစ်ပါတယ်ဖ ဖေဖော်ဝါရီလအတွင်းဖန်တီးပေးနိုင်ခဲ့တဲ့အလို့ကိုင်းတဲ့အရှိအတွက်ကိုထပ်ပေါင်းရင်သူစတင်တာဝန်ယူခဲ့တဲ့2020ခုနှစ်နောက်ပိုင်းအလို့အကိုင်းပေါင်း15သန်းနီးပါးရှိသွားပြီလို့သမ္မတဂျိုးဘိုက်တန်ကကြေညာချက်မှာပြောပါတယ်ဒါပြင်အလုတ်လက်မဲ့နှုံးဟာ400ခိုင်နှုန်းအောက်မှာဆက်ပြီးရှိနေတာဟာဆိုရင်နှစ်ပေါင်း90ကျော်အတွင်းအရှိကြဆုံးဖြစ်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းပြန်မှလဆင်အလုတ်ကန်ရရှိမှုနှုံး2,300ထက်တာလွန်ခဲ့ကြောင်းအစိုးရကန်စားကဖော်ပြပါတယ်။ကျန်းမာရေးဆောင်ရှောက်မှုအစိုးရအစားအသောက်ဝန်ဆောင်မှုများလူမှုကူညီရေးတည်ယူပို့ဆောင်ရေးနဲ့တူလောင်ယုံလုပ်ငန်းတွေမှာအလုတ်ကန်တွေတူလာတာပါ။မြန်မာအမေရိကန်လုပ်ငန်းရှင်ဦးမင်းနိုင်ကနယူးယောက်ပြည်နယ်မှာ recycle ပြန်သုံးလို့ရတဲ့စွန့်ပစ်ပစ္စည်းတွေကိုတင်းယူတဲ့အလုပ်နောက်အဝတ်လျှော်ဆိုင်အလုပ်တွေကိုလုပ်ကိုင်နေသူဖြစ်ပါတယ်။အဝတ်လျှော်ဆိုင်လုပ်ငန်းစတင်လုပ်ကိုင်ခဲ့ပြီးနောက်2016ခုနှစ်မှာစလို့ပြန်လည်အသုံးပြုနိုင်တဲ့စွန့်ပစ်ပစ္စည်းလုပ်ငန်းတွေကိုနှစ်စဉ်တိုးချက်လာခဲ့တာအခုဆိုရင်စိုက်ငါးဆိုင်ချီရှိနေပါပြီ
။ကျွန်တော်ဒီ2016နောက်ပိုင်းပေါ့နော်2016မှာစပြီးအဲဒီဆိုင်ကြီးပထမစီးတဲ့လောင်ဒီလုပ်ငန်းကိုဒီအဆောက်အဦပြင်ဆင်မှုတွေလုပ်မှဖြစ်တော့တဲ့ကြောင့်နောက်ထပ်တစ်ခုစဉ်းစားရင်းနဲ့ဒီ recycling လုပ်ဖြစ်တယ်2016မှာစပြီးလုပ်ဖြစ်တယ်လုပ်ရင်းနဲ့ဒီမှာပဲကျွန်တော်တစ်နှစ်မှာနောက်တစ်ချိန်နောက်တစ်နှစ်မှာနောက်တစ်ဆိုင်တစ်ဆိုင်အဲ့လိုဆက်တိုက်လို့လုပ်ချက်သွားပြီးတော့20ခုချိန်ခုနှစ်နှစ်ရှင်းနှစ်တွင်မှာတော့ဒီလိုမျိုးလုပ်ငန်းတွေ location တွေများလာတာပေါ့နော်
နယူးယောက်ပြည်နယ်မှာအနေအဆုံးလောက်ခလာစာတိုးလာပြီးအထွေထွေကုန်ချက်စီကလည်းတက်လာတာကြောင့်တစ်နှစ်ပြီးတစ်နှစ်လုပ်ငန်းတွေချက်လာနိုင်ပေမဲ့အမြတ်အစွန်းကတော့လျှော့လာတယ်လို့ဦးမင်းနိုင်ကပြောပါတယ်
။အောက်ခံတဲ့အတွက်ကြောင့်ခွန်လေးများလာတဲ့အတွက်ကြောင့်အဆောက်အဦပိုင်ရှင်တွေကလည်းကျွန်တော်တချို့ဟာတွေကဝယ်ထားတယ်တချို့ဟာတွေကကျွန်တော်ငှားထားတာလေ။ငှားထားတဲ့နေရာမှာဒီအခွန်ပိုင်ရှင်တွေ property owner တွေကဒီ tax တွေတိုးပြီးပေးရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဆိုင်လာစာတွေဆိုလဲဆိုင်မှားကစား list လောက်ခါစား9နှစ်3နှစ်အတွင်းနဲ့ဟုတ်ဒီဘက်မှာကြာအရန်ကိုကွာဟလာနေရာလေးဆိုကျွန်တော်ငှားတော့စပြီးတော့စသီတော့ ਨੇ contract လုပ်တဲ့ချိန်မှာ3 year contract စလုပ်တဲ့ချိန်မှာ1200ပဲကျွန်တော်ပေးရတယ်အခုကျွန်တော်2000အထိပေးနေရတယ်ဟောဝန်ထမ်းလာစာတွေတိုးလာတယ်ဒီ property တွေငှားတဲ့ rental fee တွေလည်းများလာတယ်
ဒါပေမဲ့လုပ်ငန်းတွေမှာခင်မီနည်းပညာတွေအသုံးပြုပြီးကုန်ကျစရိတ်လျှော့ချနိုင်ရေးလဲပြင်ဆင်လာကြပါတယ်။မြန်မာအမေရိကန်လုပ်ငန်းရှင်ဦးမင်းနိုင်ကတော့လုပ်သားအင်အားအစားဆက်ပစ္စည်းအသုံးပြုနိုင်ရေးပြင်ဆင်နေတယ်လို့ပြောပါတယ်
။အခုကျွန်တော်ဆိုရင်ဒါဝန်ထမ်း10ယောက်လောက်စီတဲ့ဒီ recycling လုပ်ငန်းကိုနောက်ပိုင်းဒီမှာကျွန်တော်တစ်ဝက်လောက်လျှော့ချလို့ရတဲ့အနေအထားတွေဖြစ်တော့မယ်။အဲ့တော့ဗာလဲဆိုတော့ကုမ္ပဏီကနေပြီးတော့ကျွန်တော်ဆက်တွေတက်ပေးမယ်။ဆက်ရီတက်လိုက်တာနဲ့သူတို့ဘက်ကလည်းဟိုကျွန်တော်ဒီမှာ3ခေါက်လောက်လက်တယ်တဲ့နေရာမှာတစ်ခေါက်လောက်နဲ့ဒီ fresh လုပ်တဲ့ဟာလေအခုဆိုရင်ကျွန်တော်ဒီ fresh လုပ်ဆံမလို့ပဲနဲ့ sorter လုပ်ပြီးတော့သူရဲ့ distributor လိုက် sorter လုပ်ပေးတဲ့ဟာတွေမျိုးစားတွေခွဲပြီးတော့ကုန်ကားကြီး truck ကြီးတွေနဲ့လက်ပြန်တယ်သွားတာဆိုတော့3ခေါက်လောက်တယ်မဲ့နေရာက truck က3ခေါက်တယ်မဲ့နေရာမှာသူတို့ဆက်ရီထည့်ပေးလိုက်ပြီးဆိုရင်တစ်ခေါက်နဲ့လည်းပြီးသွားတာအဲ့တော့သူတို့ဘက်ကလည်းကုန်ကြစိတ်တွေဟိုဝန်ထမ်းတော်ကြီးကုမ္ပဏီဘက်ကကုန်ကြစိတ်တွေဒီလိုစီစိတ်တွေတက်စိတ်တွေ cash price တွေမြင့်တက်နေတဲ့ချိန်မှာသုံးပေါက်သွားမယ့်နေရာမှာတစ်ခေါက်လောက်ဖြစ်သွားမယ်အဲ့မှာဝန်ထမ်းအင်အားလည်းကုမ္ပဏီကရှော့ချသလိုဖြစ်သွားတယ
်လောက်ခလာစာဆိုင်ကန်းငှားကစတဲ့အထွေထွေကုန်ကြစိတ်တွေတက်လာပြီးမယ်လေပြန်လဲအသုံးပြုနိုင်တဲ့စွန့်ပစ်ပစ္စည်းတွေဖြစ်တဲ့ပလင်းကုန်ဘူးကုန်တွေကိုတော့တစ်ခုကို30ကျွဲဈေးနှုန်းသတ်မှတ်ချက်ကမပြောင်းတာကြောင့် recycling စီးပွားရေးလုပ်ငန်းလုပ်သူတွေကုန်ကျစရိတ်များပြီးဝင်ငွေတိုးမလာတာကအဓိကအခက်အခဲလို့လည်းဦးမင်းနိုင်ကပြောပါတယ်ဒီအတွက်လည်းလုပ်ငန်းရှင်တွေစူးစိပြီးနှုံးထားပြင်ဆင်ရေးကြိုးစားနေကြတယ်လို့လည်းသူက VOA ကိုပြောပါတယ်ရှင
် VOA American Dance ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မတ်တင်ထားရဲ့စီးပွားရေးစီစဉ်ပြီးသွားလဲနောက်လူမှုရှုခင်းစီစဉ်ကိုကျွန်တော်တို့ဆက်ကြအောင်ပါ။မြန်မာနိုင်ငံမှာပြောင်းလဲကောင်းတွေဖြစ်ပေါ်လာအောင်ဩစတြေးလျနိုင်ငံစစ်တီမြို့အခြေဆိုင် Heart Beams Rising အဖွဲ့မြန်မာလူငယ်တွေကစူးစမ်းနေကြပါတယ်။လက်ငင်းအခုကြီးလိုအပ်နေသူတွေအတွက်မကြခင်ကပဲလမ်းလျှောက်ပွဲတစ်ခုလုပ်ခဲ့တာမို့မဆုမြတ်မုံကလူမှုရှုခင်းအစီအစဉ်မှာမင်းများတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်ဘေးဒဏ်ခံနေကြရတဲ့ပြည်သူတွေစစ်အာဏာသိမ်းမှုကိုအကြမ်းမဖက်အာဏာဖိဆန်နေတဲ့ CDM ဖွင့်တန်းတွေအတွက်ရမဝေရှာလမ်းလျှောက်ပွဲတစ်ခုကိုဩစတြေးလျနိုင်ငံစစ်တီမြို့မှာမတ်လ3ရက်နေ့တုန်းကလုပ်ခဲ့ပါတယ်မြန်မာနိုင်ငံကလူမှုအသိုင်းအဝိုင်းတွေကြားမှာအေဂျင့်တရားမျှတမှုရရှိစေဖို့နဲ့ပုံမကောင်းပုံနဲ့အပြောင်းလဲတွေဖြစ်လာစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့ Heart Beams Rising ဆိုတဲ့ဒီပရဟိတအဖွဲ့ကစီစဉ်တဲ့လက်လျှောက်ပွဲဖြစ်ပါတယ်။စေပီမျိုးကအချင်းငယ်ရနေရာတွေကိုဖြတ်ပြီးတော့တနေ့ထဲမှာဒီစုစုပေါင်း -10 နီးပါးလက်လျှောက်ကြတဲ့ပွဲမှာ10မိုင်နီးပါးပါဝင်လက်လျှောက်ခဲ့တဲ့မတ်မေစီသူအောင်ကိုလက်လျှောက်ပွဲအကြောင်းကိုမေးကြည့်ပြပါတယ်။
မလာတုံးရနေရလျှောက်ခဲ့တဲ့လမ်းလျှောက်ပွဲမှာလူတွေတော်တော်များများအပောင်ဝင်ပြီးတော့လျှောက်ကြပါတယ်။ဆစ်နီမှာဒီအခုချိန်ကတော့လေနေရလည်းရမ်းပူနေတော့ဒီလောက်နေပူနေတဲ့အချိန်မှာလူငယ်ရောလူကြီးရောတော်တော်များများကလာပြီးတော့လျှောက်ကြတာမို့လို့အားရကျဉ်းတတ်ဖို့ရှိပါတယ်။လူစုစုပေါင်းဆိုလို့ရှိရင်တော့20 30လောက်တော့လျှောက်ဖြစ်ကြတယ်လို့တွေ့ရပါတယ်။ဒါကြောင့်မို့လို့စိတ်ကိုအားရကျဉ်းတတ်မှုရှိပါတယ်။
We work for New Myanmar ဆိုပြီးတော့မှဒီမြန်မာနိုင်ငံအတွက်လမ်းလျှောက်ပွဲက February လတည်းကစတယ်လို့နားလည်ပါတယ်ဆိုတော့မတ်လ3ရက်နေ့တုန်းကပွဲကတော့ One Day Challenge ဆိုပြီးတော့မှဒီတရက်သေးဟိုမိုင်အများကြီးပေါ့လေဒါဝေးလမ်းလျှောက်တဲ့ပွဲဆိုတော့အဲ့ဒီနေ့တုန်းကဒီရင်မှန်းထားတဲ့အတိုင်းရောရမုံငွေတွေကိုရခဲ့တယ်လို့ပြောလို့ရပါရှင
့်ရပါတယ်ရှင့်အဲ့ဒီအတွက် One Day Challenge ဖြစ်တဲ့အတွက်ကြောင့်မလို့လူတွေကစိတ်ဝင်စားမှုလဲပို့ပြီးတော့ရလာပါတယ်အဲ့ဒီနေ့ကြတော့မှပဲဟိုတငယ်ချင်းတွေကိုပြောကြတာနဲ့တယောက်ရဲ့မိသားစုတွေကိုပြောကြတာနဲ့ဆိုတော့လေဟိုအဝေးတာဝေးကိုရှောက်တဲ့ခါကျတော့အဲ့ဒီတာဝေးကိုရှောက်တာကို encourage လုပ်တဲ့လေးနဲ့တယောက်နဲ့တယောက် support လုပ်ကြတော့အဲ့ဒီနေ့ကတော်တော်ကြီးကိုဟို fundraiser တွေတော်တော်များသွားပါတယ်အဲ့ဒီနေ့ကတော့တက်မှတ်ထားတဲ့ရန်ကုန်ငွေမျိုးတော့ပြည့်ပြီးတော့မှာပေါ့နော်ဘာလို့လဲဆိုတော့နှစ်လ February လရင် March လရင်နှစ်လကိုကျမတို့ကသတ်မှတ်ထားရဲဆိုတော့အဲ့ဒီကိုရောက်ခါတော့နေပြီပေါ့နော်တဝက်လောက်တော့ရောက်ပါပြီဆိုမလတလလုံးနဲ့ကျမတို့စက်ပြီးတော့ရန်ကုန်ငွေကိုရှာအောင်ပါပါရှင့်
ဆိုတော့နောက်တစ်ခုကဒီလမ်းလျှောက်ပွဲလမ်းချောင်းပေါ့နော်ဆိုတော့ဒီလမ်းလျှောက်ပွဲလမ်းချောင်းကိုကြည့်လို့ရှိရင်ဒီဆစ်နီမျိုးကအထင်ကြီးရနေရတော်တော်များများဖြတ်သွားတာတွေ့ပေးရတယ်လေဥမာဘွန်ဒိုင်ဟိုပင်လယ်ကမ်းကြီးတို့နောက်တစ်ခါဒီဘော်ဒန်နိုဂါဂါဒန်ရုခပေတာဥယင်တို့နောက်ဆုံးဒီဟိုစာပေါ်လမ်းလျှောက်ပွဲအဆုံးသတ်တဲ့မစ္စစ်မကွာရီစတဲဆိုလို့ရှိရင်လည်းဒါအမြဲတမ်းစီကားနေတယ်ပေါ့အထူးသဖြင့်ဒီနိုင်ငံသားလာကြတဲ့နိုင်ငံတကာကဟိုကမ္ဘာလေးခီးသွားနေတယ်အများကစီကားနေတဲ့နေရာမျိုးတွေဖြစ်ပါတယ်ဆိုတော့အဲ့လိုနေရာတွေကိုလမ်းလျှောက်ဖြတ်သွားတဲ့အခါကျတော့ဒီမြန်မာနိုင်ငံအကြောင်းပေါ့နော်လူတွေကိုပို့ပြီးတော့မှတည်အောင်လို့ဟိုပို့ပြီးစိတ်ဝင်စားလာအောင်လို့ဘယ်လောက်ထိလုပ်ခဲ့နိုင်တယ်လို့ရောပြောလို့ရလဲရှင့်
ကျမတို့ကအင်ဂျီလေးတွေကိုစင်တူလေးတွေပို့ထားတယ်လေအဲ့အင်ဂျီလေးမှာဟိုဒီဟာဘင်းရဲ့တစိုက်ကလေးနဲ့ဆိုဒီရေးထားရဲဆိုတော့လူတွေကစိတ်ဝင်စားနေကြည်ပါတယ်နောက်ပြီးတော့အုပ်စုလိုက်ကလေးသွားတဲ့အခါကျတော့တို့ဘာကြောင့်သွားနေကြလဲဆိုပြီးတော့စပြီးတော့ကြည်ပါတယ်ဟိုလာပြီးတော့ပေါ့ဘာကြောင့်လဲလို့မေးတဲ့လူတွေလည်းရှိတဲ့အခါကျတော့ကျမတို့ပြောပြလို့ရပါတယ်ဘာအတွက်ကျမတို့လျှောက်ကြရဲပေါ့နော်မြန်မာပြည်မှာစစ်ပွဲတွေဖြစ်နေတယ်ပိုးအိမ်တွေစွန့်ခွာပြီးတော့ပြင်းနေရတဲ့လူတွေလည်းအများကြီးရှိနေတယ်အဲ့ဒီလူတွေအတွက်တကယ်ပဲလိုအပ်နေတဲ့အခြေခံပေါ့နော်ပြည်မာရေးပစ္စည်းဟိုစားတောက်ကုန်ပစ္စည်းတွေစသဖြင့်ပေါ့နော်လိုအပ်နေတဲ့ဟာတွေကိုကျမတို့ကွန်ဂျီထောက်ပံ့ပေးဖို့အခုလိုလမ်းလျှောက်နေတာပါလို့သူတို့ကိုကျွန်တော်တို့ရှင်းပြပေးနေပါတယ
်ဒီ we work for new myanmar ဆိုတဲ့အသုံးအနှုန်းကိုလည်းမေးချင်ပါတယ်ဒီမှာဒီ new myanmar ပေါ့နော်မြန်မာနိုင်ငံ this ဆိုရဲဟိုအတိတ်ပဲပြောသုံးနှုန်းထားတာသတိထားမိပါတယ်ဆိုတော့ဘာကြောင့်လဲဆိုတာအဲ့ဒါကိုလည်းရှင်းပြပါပါရှင
်မြန်မာနိုင်ငံ this ဆိုတော့အစ်တစ်ပံပြန်လည်တည်ထောင်မအောင်ဆိုလိုတာပါရှင်ကမ္ဘာကြီးမှာအရင်တော့ American မှာပေါ့ပြည်ရင်းစစ်ဖြစ်ပြီးတော့ကျွန်းစနစ်ကိုဖျောက်ချနိုင်ခဲ့တာရယ် American ကနေပြီးတော့ Federal စနစ်ကိုဒီတစ်ချက်ချာအခိုင်အမာတည်ဆောက်နိုင်တဲ့အပြင်စီးပွားရေးတွေလူမှုရေးတွေမှာဖွံ့ဖြိုးတိုးတက်အောင်အားလုံးပေါ့နော်အချက်ချာချာဝိုင်းဝန်းကူညီပြီးတော့ပြန်လဲထူထောင်လာတဲ့သမိုင်းတွေလည်းရှိခဲ့ပါတယ်ကမ္ဘာစစ်ကြီးပြီးတဲ့အချိန်မှာတကမ္ဘာလုံးဟီးဖြစ်အောင်အားလုံးဝိုင်းဝန်းကြိုးပမ်းပြီးတော့စူးစမ်းကြတဲ့သမိုင်းတွေကိုအခြေခံပြီးတော့ကျမတို့ကဒီမြန်မာပြည်တစ်ပေါ့နော် New Myanmar ဆိုပြီးတော့ကျမတို့နာမည်ပေးခဲ့တာဖြစ်ပါတယ်ဒီ new myanmar ဆိုရက်ခေါင်းစီအောင်မှာလာပြီးတော့ရှောက်ကြတယ်လမ်းလျှောက်ကြတယ်လူတွေအားလုံးကလည်းမြန်မာပြည်အတွက်ပေါ့နော်ခေါင်းစီခြင်းနဲ့ပြန်လည်တိုးတက်စေခြင်းနဲ့ဆိုရက်လူတွေကြီးပါပဲဒါကြောင့်မလို့ဒီလူတွေရဲ့စိတ်ထဲမှာလည်းဒီမြန်မာပြည်မှာစစ်တွေစစ်ပွဲတွေနောက်ထပ်မဖြစ်စေချင်တော့ဘူးငြင်းချမ်းစေခြင်းနဲ့အဲ့လိုငြင်းချမ်းစေခြင်းနဲ့ ဆိုတာတွေကိုရဖို့အတွက်ကိုမြန်မာပြည်မှာဒီ correction တွေပျောက်ကင်းမှုလိုပါတယ်စစ်အာဏာရှင်စနစ်ပျောက်ကင်းမှုလိုပါတယ်အာဏာရှင်စနစ်တွေ correction တွေပျောက်ကင်းပြီးတော့မြန်မာပြည်အစ်စ်ကိုထူထောင်ဖို့ရည်ရွယ်တဲ့အနေနဲ့ new မြန်မာဆိုတဲ့စကားလုံးကိုတုံ့နှုံတာပါဖြစ်ပါတယ်
ဟုတ်ဆိုတော့ဒီ Mammy Zero ရဲ့ဒီ Heart Beams Rising အဖွဲ့ကဒီမြန်မာနိုင်ငံမှာလိုအပ်နေတဲ့သူတွေအတွက်ကိုပေါ့နော်အခုလိုမျိုးရမုံငွေရှာတဲ့ပွဲတွေကိုအရင်အားလည်းလှုပ်ခူးပါတယ်ဆိုတော့အခုလမ်းလျှောက်ပွဲကတော့ဒီ CDM ဝန်ထမ်းတွေနောက်တစ်ခါဒီစစ်ဘေးဒုက္ခသည်တွေအတွက်ကိုအဓိကရမုံငွေရှာတာဖြစ်တော့ပေါ့နော်သူတို့ကိုအခုအကူအညီတွေပေးနိုင်ဖို့အတွက်ကိုဘလောက်လိုအပ်တယ်လို့ပြောချင်ပါလိမ့်ရှင့
်အများကြီးလိုအပ်ပါတယ်မြန်မာပြည်အတွက်အကူအညီပေးဖို့ကအခုချိန်မှာအများကြီးလိုအပ်ပါတယ် CDM လုပ်နေတဲ့လူတွေလည်းအများကြီးရှိပါတယ်သူတို့တွေကသူတို့ရဲ့အလုပ်တွေကိုစွန့်ခွာပြီးတော့တခြားအလုပ်တွေလုပ်နေရတာဥပမာပေါ့ဆရာဆရာမတွေဆိုလို့ရှိရင်လည်းသူတို့ခမင်းဟင်းချက်ရောင်းရတာတွေဖြစ်နေပါတယ်ဒါပေမဲ့သူတို့ဘယ်သူလေးတွေဘယ်မှာနေလဲဆိုတာတွေကလည်းဒါကြီးကဖွင့်ပြလို့လည်းမရတဲ့အခြေအနေရှိတာပေါ့နော်တော်လိုင်းကြီးကကြာရှည်လာတဲ့အခါကျတော့ဒီတော်လိုင်းကြီးဘက်ကိုတော်တော်များများတော်လိုင်းဘက်ကိုအားဆိုင်ပြီးတော့ကူညီနေကြတာတွေအများကြီးရှိပါတယ်အဲ့အချိန်မှာ CDM လုံထားတဲ့ဝန်ထမ်းတွေကိုနည်းနည်းလေးအားယော့သွားတာလေးရှိတာပေါ့နော်ကျမတို့ကအဲ့ဟာအတွက်ကိုလည်းပို့ပြီးတော့အားပေးစေချင်တာလည်းပါပါတယ်အဲ့လိုလူမျိုးတွေအများကြီးလိုတဲ့အပြင်ကိုမြန်မာပြည်တွင်းမှာစစ်တွေဖြစ်နေတဲ့စစ်ပွဲတွေဖြစ်နေတဲ့နေရာတွေမှာလည်းဟိုကလေးတွေစာသင်ကျောင်းတွေကဖျက်ဆီးခံရတယ်စာတွေမတင်ရတာတွေဘဝတွေဖျက်ဆီးဆုံးရှုံးနေရတာတွေဒါတွေအတွက်ကိုကျမတို့အများကြီးကူညီဖို့လိုပါတယ်ဟိုဒီလောက်ကလေးကျမတို့လို့တာဒါနှမ်းတစ်စီးလောက်ပဲရှိပါသေးတယ်တခြားဗမာပြည်အတွက်ကူညီဖို့တခြားတွေလည်းအများကြီးအားစိုက်ကြဖို့လိုအပ်ပါတယ်ဒါအစပဲရှိပါသေးတယ်မပြီးလည်းမပြီးသေးပါဘူးပွဲတွေကမပြီးသေးဘူးဆိုတာကလေကျမတို့စူးစမ်းဖို့အများကြီးလိုပါသေးတယ်တကယ်လို့အကုန်လုံးကငြိမ်းချမ်းသွားပြီဘာမှကျမတို့ဟိုစစ်အာဏာရှင်စနစ်ကပျောက်ဆုံးသွားပြီပြီးဆုံးသွားပြီဆိုရင်တော့မှကျမတို့ကဒါဆပြီးတော့လှုပ်ရတော့မှပြန်လဲထူထောင်ရေးဆိုတာကတော့ပို့ပြီးတော့ကျေပြန့်ပြီးတော့ကြီးမားပါတယ်ပို့ပြီးတော့လိုအပ်ပါတယ်
ဆိုတော့အခုလိုမျိုးဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုပေါ့နော်စင်တီမျိုးမှရှိနေတဲ့မြန်မာတွေအနေနဲ့ဘလောက်ထိအရေးကြီးလို့ရှိတယ်လို့မြင်လဲနောက်တစ်ခါတခုကအခုလိုမျိုးဒီမြန်မာနိုင်ငံကပြည်သူတွေအတွက်ကိုကူညီဖို့အတွက်ပို့ဖို့ပေါ့နော်ဘလောက်ထိတက်တက်ကြွကြွရှိကြတယ်လို့ရောပြောနိုင်ပါလဲရှင
့်စင်တီမျိုးကမိသားစုမြန်မာမိသားစုကတော့အရန်ကိုတက်ကြွပါတယ်ဘာဖြစ်လို့လဲဆိုတော့လူတိုင်းပြည်နိုင်ပါတယ်နှစ်အပတ်တိုင်းအပတ်တိုင်းတနေ့တနေ့နေဆိုလို့ရှိရင်ကျမတို့မှာဈေးရောင်းပွဲတွေရှိပါတယ်လူတိုင်းလူတိုင်းကအားတက်တယောသွားပြီးတော့ရောင်းတဲ့လူတွေရောဝယ်တဲ့လူတွေရောအားတက်တယောအပတ်တိုင်းကိုမမောနိုင်မပန်းနိုင်လောက်ကြပါတယ်ဒါပြင်ဒီလိုမျိုးအကြောင်းတစ်ခုခုဖြစ်လာပြီးဆိုလို့ရှိရင်လည်းစင်ဒီမျိုးကလူတွေကလက်မနှေးပါဘူးအကုန်လုံးဝိုင်းဝန်းပြီးတော့ကူညီကြပါတယ
်ဩစတြေးလျနိုင်ငံစင်ဒီမျိုးအခြေစား Heart Beams Rising ဆိုရဲပရာဟိတာဖွဲ့ကမတ်မေစီသူအောင်ဖြစ်ပါတယ်ရှင်သူတို့ဖွဲ့အနေနဲ့ဒီမြန်မာနိုင်ငံမှာအကူအညီလိုအပ်နေတဲ့တွေအတွက်တားသေးရဆက်ပြီးတော့ကူညီသွားမယ်လို့ပြောပါရရှင်။ကျမဆုမြန်ပါမ
။ VOA American တဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ချိန်ဆက်ရပါမယ်ရှင
်။ဒီနေ့အတွက်ပတ်စဉ်အစီအစဉ်တွေကတော့တော်လောက်ပါပဲခင်ဗျာ။ဒီအစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်။ခုတော့သတင်းအကြီးအကျယ်ကိုပြောပြပေးပါမယ်ပါလက်စတိုင်းတွေရဲ့ရဘတ်ဒါမွတ်စလင်ဥပဒေစတင်လိုက်တဲ့တင်းလာနေမှာပဲအစ္စရေးကဂါဇာဒေသကိုဆက်လက်တိုက်ခိုက်နေပါတယ်ဒီသတင်းပတ်ထက်မှာအပြစ်ခတ်ရစဲပြန်လဲဆွေးနွေးမယ်လို့ပြီးခဲ့တဲ့အီဂျစ်နိုင်ငံကော်ရီဘူမြို့ကနေဟာမတ်စ်တင်နိုင်မှုတွေထွက်ခွာသွားတော့ကပြောခဲ့ပါတယ်မွတ်စလင်တို့ရဲ့ဥပဒေရာသီမှာဂါဇာဒေသတွေလူသားချင်းစာနာမှုအကူအညီတွေအများပေးနိုင်ဖို့နဲ့ဟာမတ်စ်တို့လက်ထက်ကစားကန်တွေလုံခြုံပေးကင်းစွာလွတ်ပေးနိုင်အောင်အပြစ်ခတ်ရစဲပေးဖို့ဘူလာဒမ်ကတွေးမှုချုပ်အန်တိုနီယိုကူတရက်စ်ကနယူးယောက်ပြည်ကနေထလောင်းတောင်းဆိုလိုက်ပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတော့မြောက်အတ္တန်တိတ်စစ်စာချုပ်အဖွဲ့နေတိုးရုံးချုပ်မှာဆွေဒင်နိုင်ငံအလံကိုတင်းနှံနိုင်ငံကပထမဦးဆုံးလွှင့်ထူလိုက်ပါတယ်ဆွေဒင်က32နိုင်ငံမြောက်နေတိုးအဖွဲ့ဝင်ဖြစ်လာခဲ့တာကြောင့်အခုလိုလွှင့်ထူလိုက်တာပါဆွေဒင်ဝန်ကြီးချုပ်အော့စ်ခရစ်စတန်ဆန်ကနေနေတိုးအဖွဲ့တွင်ပြုချုပ်ယွန်စတောလ်တန်ဘတ်တို့ပူးတွဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာနေတိုးအဖွဲ့ဟာပုံမှန်စီးလုံးလာခဲ့ပြီးခိုင်မာအားကောင်းလာတယ်လို့ပြောဆိုသွားခဲ့ပါတယ်။ရုရှားဟာဥရောပအတ္တန်တိတ်ဒေသလုံခြုံရေးကိုဆက်ပြီးချိတ်ချောက်နေတယ်လို့ဆွေဒင်ဝန်ကြီးချုပ်ခရစ်စတန်ဆန်ကပြောလိုက်ပါတယ်။သတင်းချုပ်ချုပ်အချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့အင်ကာမနဲ့အစီအစဉ်ထုတ်လွှင့်မှုကမတ်တိန်ထိုက်ပါ VOA American ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်တွေကိုရေဒီယိုကလည်းမနေ့6နာရီကနေ9နာရီထိလိုင်းထုတ်ပြီးတဲ့30:49လိုက်လက်ပြီးတဲ့190ပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းဖမ်းယူနိုင်စီကြည့်ရှုနိုင်ပါတယ်တော်တဲ့ချိန်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းကြမှာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါခင်ဗျာ